Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2018ခုနှစ်နိုဝင်ဘာလ23ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30/40/48တို့ကနေဖန်ယူနာဆင်နိုင်တယ်လို့ POA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ POA ရဲ့ Facebook စာမျက်နှာ POA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီနာဆင်နိုင်ပါတယ်။မနက်လောပါဒီမိနစ်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကျော်အောင်လေပါခင်ဗျာမန်အင်ဂျင်နိုင်တဲ့သူနိုင်ငံတကာထိတိုင်အောင်သတင်းတွေကိုကြီးညာသွားဖို့ရှိပါတယ်အခုမိနစ်သတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေပြီးတော့နိုင်ငံရဲ့တရားရေးစနစ်ပေါ်မှာမွေးပမ်းတင်မှုလို့နိုင်ငံတော်တရားသူကြီးချုပ်ကနေပြီးတော့တုံ့ပြန်လိုက်တဲ့အကြောင်းနောက်တစ်ခါအမေရိကန်ကိုဝင်ရောက်ဖို့ကြိုးပမ်းနေတဲ့လက်တင်အမေရိကန်ကဒီအတားဒီအထောက်ထားမဲ့လူတွေကိုမဟန့်တားနိုင်လို့ရှိရင်အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတထရန့်ကချိန်ချောက်လိုက်တဲ့အကြောင်းနဲ့ရိုဟင်ဂျာတွေမြန်မာပြည်ပြန်ရေးမှာနိုင်ငံသားဖြစ်ခွင့်အာမခံချက်ပေါင်ဖို့လိုတယ်လို့မလေးရှားဘက်ကတိုက်တွန်းနေတဲ့အကြောင်းစာတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်ရေတပ်သင်္ဘောအုပ်စုတခုကိုတရုတ်တို့ကကန့်ကွက်ခွင့်ပြုလိုက်တာဟာစစ်ဆင်ရေးမပြေမလည်ဖြစ်နေတဲ့တရုတ်အမေရိကန်နဲ့နိုင်ငံခြားအပေါင်းလက္ခဏာဖြစ်ယူဆနိုင်ပါသလား
? That China has had in this instance is not really knowing what they can do to convince the United States that they're serious about
အပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါရှင်။ဒါအပြင်မြန်မာငြိမ်းချမ်းရေးဖြစ်စဉ်တွေကိုလေ့လာတဲ့အခါလူငယ်တွေအကြားသုတေသနနဲ့အထောက်အထားအခြေပြုဆုံးမြတ်ချက်တွေချမှတ်နိုင်ဖို့လိုတဲ့ဆိုတဲ့အကြံပြုချက်တွေကိုကြားမှာဖြစ်တယ်လို့ဘာသာရေးနဲ့ရိုးရာပွဲလမ်းသဘင်တွေမှာအသုံးပြုတဲ့ဆူညံလာတဲ့ Loud Speaker အတန်းတွေနဲ့ပတ်သက်လို့ငင်းခုန်မှုတွေဖြစ်လာနေတဲ့အကြောင်းတွေကိုလည်းကြားမှာပါ။ဒုတိယပိုင်းနာရီမှာတော့အပတ်စဉ်တင်ဆက်နေကြမနက်ခင်းအင်္ဂလိပ်စာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုကြားရမှာပါ။အခုတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့မိုင်အင်ဂျင်နိုင်တို့ကပြောပြပေးပါဦးရှင်။
မနေ့ကကြာရောက်ခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ကျေးဇူးတော်နေ့အလရရဲ့မှာသမ္မတထရမ့်ကလူထုနဲ့သမ္မတအကြားငင်းပွားစရာဖြစ်စေမဲ့နိုင်ငံရဲ့လွတ်လပ်တဲ့တရားရေးစနစ်နဲ့ပတ်သက်ပြီးတော့ပြောဆိုလာခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးတစ်ခုဟာကျွန်တော်တို့ဘက်မှာကြီးမားတဲ့စူးညောင်းကလုပ်တစ်ခုဖြစ်နေတယ်လို့ပြည်ပမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကနေတဆင့်တိုက်ရိုက်ပြောဆိုမှုတွင်သမ္မတထရမ့်ကမနေ့တုန်းကပြောခဲ့ပါတယ်အမေရိကန်နိုင်ငံအတွင်းမှာခေလုံခွင့်လျှောက်ထားမှုနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကတင်းကျပ်တဲ့အမိန့်ထုတ်ပြန်တာနဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုခရိုင်တရားသူကြီးဂျွန်တီဂါကကန့်ကွက်ခဲ့ရတာကစပြီးတော့ဒီကိစ္စဟာအငင်းပွားစရာဖြစ်လာခဲ့တာပါတရားသူကြီးဂျွန်တီဂါကိုသမ္မတဟောင်းဘရက်အိုဘားမားရဲ့တရားသူကြီးလို့လည်းသမ္မတထရမ့်ကပြောခဲ့ပါတယ်ဒီအချိန်မှာနိုင်ငံတော်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတရားရေးစနစ်ဟာလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ပြီးတော့တရားသူကြီးတူကိုသမ္မတအနေနဲ့အခုလိုမျိုးမွေးပမ်းတင်မှုလို့ပြောခဲ့ပါတယ်။နိုင်ငံတော်တရားသူကြီးချုပ်တူအနေနဲ့အခုလိုမျိုးတုံ့ပြန်တာဟာရှာရှာပါပါဖြစ်ပါလွတ်လပ်တဲ့အမေရိကန်တရားရေးစနစ်မှာအိုဘားမားရဲ့တရားသူကြီး၊ထရမ့်ရဲ့တရားသူကြီး၊ဘုရှ်ရဲ့တရားသူကြီးဆိုပြီးတော့မရှိဘူးလို့လည်းနိုင်ငံတော်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကသမ္မတထရမ့်ကိုတုံ့ပြန်ခဲ့ပါတယ်။
လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်အထားမဲ့လူတွေကိုအမေရိကန်အစိုးရအနေနဲ့မဟန့်တားနိုင်မှုဆိုရင်တစ်နှစ်ကိုဒေါ်လာ 1.6 ဘီလီယံဘိုးကုန်သွယ်မှုရှိနေတဲ့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့ကြာသပတေးနေ့မှာချိန်ချောက်ပြောဆိုလိုက်ပါတယ်။ကျေးဇူးတော်နေ့အားလည်းရဲ့အတွက်ဖလော်ရီဒါပြည်နယ်ကသူပိုင်အပန်းပြေအင်ယာမာအန်လာဂိုကနေသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါ။တခါအဲ့ဒီလိုတရားမဝင်ဝင်ရောက်လာနိုင်ခြေရှိတဲ့သူတွေကိုဟန်တားရေးမက္ကဆီကိုနယ်စပ်ကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းလိုအပ်ရင်လက်နက်သုံးခွင့်ပြုထားတယ်ဆိုတဲ့ကာဝေးဝင်ကြီးဂျင်မက်တစ်ရဲ့ဗုဒ္ဓဘုနေ့ကပြောဆိုချက်ကိုလည်းသမ္မတထရမ့်ကအတည်ပြုပြောဆိုသွားတာပါ။သမ္မတထရမ့်ဟာသူရာထူးစတင်ယူကြတဲ့ကရှေ့တန်းကတပ်ဖွဲ့တွေစီတွားရောက်လက်ပတ်ခြင်းမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်လာချိန်မှာပဲအာရှပစိဖိတ်ဒေသမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့တွေကိုတယ်လီဖုန်းဆက်ပြောဆိုတာကိုရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။အဲ့ဒီလိုတယ်လီဖုန်းဆက်ပြီးတဲ့နောက်မှာပဲအမေရိကန်မက္ကဆီကိုနယ်စပ်နဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာပါ။အမေရိကန်ပြည်တွင်းတရားဥပဒေစိုးမိုးရေးလုပ်ရက်အတွက်စည်ရေးအသုံးပြုခွင့်ကိုကန့်သက်ပိတ်ပင်ထားတဲ့နှစ်ပေါင်း130ရှိပြီဖြစ်တဲ့ဥပဒေကိုချိုးဖောက်နိုင်ခြေရှိတယ်ဆိုပြီးအငင်းပွားမှုတွေထွက်ပေါ်နေချိန်မှာပဲမက္ကဆီကိုနယ်စပ်ကိုရောက်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင် 9,800 လူကတော့တန်ဆူးကျိုးအကာရန်တွေချထားတဲ့ဘေးမှာယာယီတဲတွေထိုးပြီးကျေးဇူးတော်နေ့အခမ်းအနားကိုဆင်နွှဲခဲ့ကြပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဒီအာဖဂန်နစ္စတန်နိုင်ငံမှာအင်တာအားကောင်းတဲ့ငြိမ်းချမ်းရေးညှိနှိုင်းမှုတွေလှုပ်ဆောင်နေတယ်လို့မနေ့တုန်းကပဲသမ္မတထရမ့်ကပြောလိုက်ပါတယ်။ဒီလုပ်ငန်းတွေအောင်မြင်မှုရှိမယ်မရှိဘူးဆိုတာကိုတော့သမ္မတထရမ့်ကအသေးချာအ အမခခဲ့ပြေးပြီးတော့မပြောပါဘူးအမေရိကန်ပြည်ထောင်စုမှာမနေ့တုန်းကကြောက်ခဲ့တဲ့ကျေးဇူးတော်နေ့ထိမ့်မှအဖြစ်အာဖဂန်နစ္စတန်နိုင်ငံမှာစခန်းချနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဗီဒီယိုကနေတဆင့်တိုက်ရိုက်တွေ့ဆုံပြောဆိုမှုတွင်သမ္မတထရန့်ကသူ့ဆိုရရဲ့အာဖဂန်ဆိုင်ရာစီစဉ်ကိုပြောခဲ့တာပါသူကိုယ်တိုင်လည်းအာဖဂန်နစ္စတန်နိုင်ငံကိုအလဲပတ်ရောက်လာမဲ့သဘောအရေးအမွေလည်းပြောခဲ့ပါတယ်အာဖဂန်နစ္စတန်ငြိမ်းချမ်းမှုအတွက်ဒီညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်ဘက်ကအပြင်းထန်လုပ်နေတဲ့အကြောင်းဒါပေမဲ့လည်းလူတော်များများကဒါကိုမသိကြဘူးလို့လည်းသမ္မတထရန့်ကဆိုပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာတာနှစ်နှစ်လောက်ရှိလာခဲ့ပေမဲ့အခုချိန်ထိအာဖဂန်စတန်ကိုသူအလဲပတ်မသွားသေးပါဘူး။သူသမ္မတမိုက်ပန်စ်ကတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလတုန်းကတော့အာဖဂန်စတန်ကိုရောက်သွားခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်အဖွဲ့တွေကလွန်ခဲ့တဲ့18နှစ်ကတည်းကအာဖဂန်စတန်နိုင်ငံကိုဝင်ရောက်ခဲ့ကြတာဖြစ်ပြီးတာလီဘန်တွေရဲ့အုပ်ချုပ်မှုကိုဖယ်ရှားခဲ့ပါတယ်။လောဆယ်အာဖဂန်စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 24,000 လောက်တပ်ဆွဲထားပါတယ်။
ထရမ့်ရဲ့သမရရွေးကောက်ပွဲစီယုံလှုပ်ရှားမှုမှာရုရှားနဲ့ပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဟီလာရီကလင်တန်ရဲ့အီးမေးလ်တို့ကိုစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာနဲ့ပတ်သက်လို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုညွှန်ကြားရေးမှူးဟောင်းဂျိမ်းစ်ကိုမီနဲ့နိုင်ငံတော်ရှေ့နေဟောင်းလော်ရီတာလင့်ချ်တို့နှစ်ဦးလွှတ်တော်မှာလာရောက်ထွက်ဆိုဖို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကဆင့်ခေါ်စာထုတ်ပြန်ခဲ့ပါတယ်။ကိုမီနဲ့လင့်ချ်တို့နှစ်ဦးကိုအောက်လွှတ်တော်တရားရေးကော်မတီနဲ့အစိုးရပြုပြင်ပြောင်းလဲရေးစောင့်ကြည့်ရေးကော်မတီရှေ့မြောက်မှာဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေမှာလာရောက်ထွက်ဆိုရမှာဖြစ်ပါတယ်။အစိုးရအာဏာပိုင်တွေအနေနဲ့ဒီစုံစမ်းစစ်ဆေးမှုနှစ်ခုကိုဘယ်လိုကင်တွယ်ခဲ့သလဲဆိုတာနဲ့ပတ်သက်ပြီးတကပိတ်မေးညာခန်းမှာသူတို့နှစ်ဦးပါဝင်ဖို့လဲဆင့်ခေါ်တဲ့အမိန့်စာမှာဖော်ပြထားပါတယ်။ဗုဒ္ဓဘုနေ့ကထုတ်ပြန်ခဲ့တဲ့အောက်လွှတ်တော်ရဲ့ဆင့်ခေါ်စာကိုကြာတာပတိနေ့မှာလူသိရှင်ကြားထုတ်ပြန်ခဲ့တာပါ။ဒီသတင်းပတ်အစောပိုင်းကကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အမတ် Bob God Latika ကနေဒီဆင့်ခေါ်စာကိုအများပြည်သူသိအောင်ထုတ်ပြန်ရမယ်လို့တတိပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ပြည်ဝင်မြန်မာဘိုင်းကနိုင်ငံကသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်။နေရက်ဆွန့်ခွာထွက်ပြေးခဲ့ကြတဲ့ရိုညာတွေမြန်မာနိုင်ငံပြန်ဖို့အရေးမှာယုံကြည်စိတ်ချတဲ့နေရက်ပြန်နိုင်ရေးစီစဉ်ဖြစ်ဖို့သူတို့ကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အာမခံချက်တွေမဖြစ်မနေပောင်းမှုလိုတယ်လို့မလေးရှားဆိုအားကယုံကြည်ကြောင်းနိုင်ငံကြီးဝန်ကြီးဒါဒုဆိုင်ဖူဒင်အဗ်ဒူလာကပြောလိုက်ပါတယ်။ရိုညာတွေအတွက်သူတို့ရဲ့လူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးဖို့ဆိုလို့ရှိရင်နိုင်ငံသားဖြစ်ခွင့်ကိစ္စကသာတေချာအောင်လုပ်ပြနိုင်တယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကဆိုပါတယ်ဒီလိုနိုင်ငံသားဖြစ်ခွင့်ပြုမှုဟာရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်တဲ့အခါလုံခြုံစိတ်ချမှုဖြစ်ဖို့အတွက်အရေးကြီးတဲ့အမတ်ခံချက်ဖြစ်တယ်လို့လည်းနိုဝင်ဘာလ20ရက်နေ့ကထုတ်ပြန်တဲ့သူ့အကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုဟင်ဂျာတွေနေရပြန်ပို့ရေးစီစဉ်ကိုမလေးရှားဆိုအနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လည်းနိုင်ငံကြီးဝန်ကြီးကပြောပါတယ်နေရပြန်ပို့ခံရမဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့အရင်တုန်းကသူတို့ရင်ဆိုင်ခဲ့ရတဲ့အကြမ်းဖက်ဖိနှိပ်ချင်းချောက်မှုမျိုးနောက်ဘရော့မှဖြစ်မလာတင်ဘူးလို့လေမလေးရှားနိုင်ငံကြီးဝန်ကြီးကပြောပါတယ်နောက်ဆုံးမှာတော့ရိုဟင်ဂျာတွေအနေနဲ့သူတို့နေရဲ့ရွာတွေအိမ်တွေစီကိုပြန်နိုင်ပြီးသူတို့ရဲ့ဘဝရှင်သန်ရေးပြန်လည်တည်ဆောက်နိုင်မှုအလွန်ရေးကြီးတယ်လို့လည်းပြောပါတယ်နေရဲ့ပြန်ဖို့ရေးအစီအစဉ်မှာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့ကုလသမဂ္ဂအေဂျင်စီတွေလူမှုတိုင်းဝိုင်းခေါင်းဆောင်တွေနဲ့ဒီအကူအညီရေးအဖွဲ့တွေပူးပေါင်းပါဝင်မှုနဲ့အောင်မြင်အောင်ဆောင်ရွက်မယ်လို့မလေးရှားအနေနဲ့ယုံကြည်တယ်လို့လည်းသူရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်မလေးရှားနိုင်ငံမှာလက်ရှိရိုညာပေါင်း 8,000 ကျော်ရှိတယ်လို့လည်းကြေညာချက်ထဲမှာရေးသားထားပါတယ်။နိုမာလာ15ရက်နေ့ကျလို့ရှိရင်စတင်မဲ့ရိုညာဒုက္ခသည်9သိန်းကျော်နေရက်ပြန်ဖို့စီစဉ်ကိုဒီနေ့ကုန်ထိလောဆယ်ရွှေ့ဆိုင်းထားပါတယ
်။အိန္ဒိယနိုင်ငံကလူနည်းစုSikh ဘာသာဝင်တွေအနေနဲ့ပါကစ္စတန်နိုင်ငံအတွင်းကသမိုင်းဝင်Sikh ကျောင်းတော်ကိုအလဲပတ်လာနိုင်အောင်လို့နယ်စပ်ဂိတ်အစ်စ်တစ်ခုဖွင့်လှစ်ပေးဖို့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားသဘောတူညီခဲ့ကြပါတယ်။အခုလိုသဘောတူညီချက်ရှိလာတာဟာနှစ်နိုင်ငံကြားရေရှည်ရှိလာနေတဲ့နယ်စပ်တင်းမာမှုတွေကိုပြေလျှော့ရေးဖန်တီးပေးရာရောက်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ Sikh ဝါဒကိုထူထောင်သူ Guru Nanak Nanak ရဲ့နှစ်ပေါင်း950ပြည့်နှစ်ဟာအခုလာမဲ့နှစ်သစ်အတွင်းကြာရောက်မှာဖြစ်ပြီးဒီမွေးနေ့အထိမ့်အမှတ်ဖြစ် ကာတာပူနယ်စပ်လမ်းကိုဖွင့်ပေးဖို့ပါကစ္စတန်ဘက်ကဆုံးဖြတ်ထားတဲ့အကြောင်းအိန္ဒိယဘက်ကအသိပေးပြီးပြီလို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမိုမိုမွတ်ခွာရှိကမနေ့ကပဲပြောပါရယ်စစ်ဘာသာဝင်တွေအတွက်မင်္ဂလာရှိစေမဲ့လုပ်ရက်အတွက်ပါကစ္စတန်ဘက်ကကြိုဆိုတယ်လို့လည်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးကပြောပါရယ်နယ်စပ်ဂိတ်အသိဖွင့်လျက်ပါကစ္စတန်ဘက်ကဆောက်လုပ်မဲ့နယ်စပ်ဂိတ်အဆောက်အုံကိုပါကစ္စတန်ဝန်ကြီးချုပ်အမရခန်ကိုတိုင်လာမယ့်ဗုဒ္ဓဘုနေ့ကျရင်အုံမြင့်ချလိုက်မယ်လို့လည်းဆိုပါရယ်အိန္ဒိယဘက်ကနယ်စပ်ဂိတ်အသိဖွင့်လျက်တိစောက်ဖို့ဆုံးဖြတ်ထားကြောင်းကြေညာခဲ့ပြီးနိုင်ပိုင်းအကြာမှာပဲပါကစ္စတန်ဘက်ကအခုလိုကြေညာခဲ့တာပါ
EU ယောပတ်သမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးမှာစနစ်တကျနဲ့ချောချောမွေ့မွေ့ရှိစေမဲ့နိုင်ငံရေးဆိုင်ရာကြီးညာချက်မူကြမ်းတရက်ကိုယောပတ်သမဂ္ဂနဲ့ညလုံးပေါ်ပြောဆိုဆွေးနွေးမှုတွေပြီးသဘောတူညီချက်ရခဲ့တယ်လို့ဗြိတိန်ကပြောပါတယ်ဒီသဘောတူညီချက်ကိုတနင်္ဂနွေနေ့ကြာလို့ရှိရင်ယောပတ်သမဂ္ဂခေါင်းဆောင်တွေကတည်ပြကြလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးထရီဆာမေကမနေ့တုန်းကပဲကြေညာခဲ့တာပါ2016ခုနှစ်ဇွန်လတုန်းက EU ကနေပြီးတော့ဗြိတိန်ခွဲထွက်ရေးလူမှုဆန္ဒတွေပေးခဲ့ကြတဲ့ဗြိတိန်ပြည်သူတွေရဲ့သဘောထားကိုအခုရခဲ့တဲ့သဘောတူညီချက်ကဆောင်ကျင်းပေးလိမ့်မယ်ဗြိတိန်ရဲ့နေဆက်တွေကိုပြန်ပြီးတော့ထိန်းချုပ်လာနိုင်လိမ့်မယ်ကိုယ့်ရဲ့ဥပဒေတွေနဲ့ငွေကြေးတွေကိုလည်းပြန်ပြီးတော့ထိန်းချုပ်လာနိုင်မယ်အလုတ်ကိုင်းလုံခြုံရေးနဲ့ဗြိတိန်ရဲ့ဂုဏ်သိက္ခာကိုလည်းအကာအကွယ်ပြန်ပြီးတော့ပေးလာနိုင်လိမ့်မယ်လို့ဝန်ကြီးချုပ်ထရီဆာမေကအမတ်ဆယ်ဒေါနယ်လန်သူ့ရဲ့ဝန်ကြီးချုပ်အိမ်ရှိမှမနေ့တုန်းကပဲကြေညာခဲ့တာပါ
တောက်ကြနေမနေ့ဖက်နောက်ဆုံးကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြောအောင်လွင်နဲ့မှအင်ဂျင်နိုင်တို့ကကြီးညာပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချင်တဲ့တပြေးညီတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်လင်းရင်တင်တင်မောကြီးတစင်းအပါအဝင်အမေရိကန်ရေတပ်တင်မောစုတစ်ခုကိုတရုတ်အစိုးရကဟောင်ကောင်မှာဆက်ကပ်ခွင့်ပြုလိုက်ပါတယ်။အမေရိကန်တရုတ်နိုင်ငံသားကုံသွဲရေးလုံခြုံရေးတင်မာနေချင်းတရုတ်ဘက်ကအခုလိုခွင့်ပြုလိုက်တာဟာပြန်လည်တင်မြတ်ရေးအတွက်အချက်ပြလိုက်တာဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ VOA သတင်းထောက် Victor Bidis ရဲ့ဆက်သွယ်မေးမြန်းခန်းတွေကိုအခြေခံပြီးဦးကျော်စန္ဒကတင်ပြထားပါတယ်ရှင
်။နိုင်ငံသားကုံသွဲရေးလုံခြုံရေးတင်မာမှုတွေမြန်မာနေချင်းလွန်ခဲ့တဲ့နှစ်နာရီကတော့အလားတူအမေရိကန်ရေတပ်သင်္ဘောကြီးတစ်စင်းဝင်ရောက်လာမဲ့ကိစ္စကိုတရုတ်ဘက်ကပယ်ချခဲ့တာပါ။တောင်တရုတ်ပင်လယ်အတွင်းမှာပဲတရုတ်အမေရိကန်စစ်သင်္ဘောနှစ်စင်းထိတိုက်တိုးလှန်ပြီးဖြစ်ခဲ့ပါသေးတယ်။အခုတော့အမေရိကန်လေးနေသင်္ဘောကြီး USS Ronald Reagan နဲ့ဖြစ်သင်္ဘောနှစ်စင်းပက်ထင်တပ်ဒုံးကျည်တင်သင်္ဘောတစ်စင်းတို့ကိုတရုတ်အစိုးရကဟောင်ကောင်မှာဆက်ကပ်ခွင့်ပြုလိုက်တာဖြစ်ပါတယ်။မကြာသေးမီကမှပြီးဆုံးသွားခဲ့တဲ့စင်ကာပူနဲ့ပပူအန်နျူဂီနီရောအာဆီယံ APEC CEO ဝင်မှာတော့တဲ့ဖက်တင်မှမူရှိနေခဲ့ပြီးအခုလိုခွင့်ပြုလိုက်တာဟာအံ့ဩစရာဖြစ်တယ်လို့ဟာဝိုင်အခြေစိုက် Pacific Forum လေးလာရေးအဖွဲ့ကအမှုဆောင်ဒါရိုက်တာ Carl Baker ကဆိုပါတယ
် Well I mean it's kind of a surprise actually you know given what happened over the past week in Port Moresby in Singapore
but ဒီကဲပါကစင်ကာပူမှာဖြစ်ခဲ့တာကိုကြည့်ရင်အခုလိုခွင့်ပြုလိုက်တာဟာအားအသင့်စရာကောင်းပါတယ်ဒါဟာအာဂျင်တီးနားမှာမကြာခင်ပြုလုပ်ဖို့ရှိတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့G20 စီဝေးမတိုင်ခင်တရုတ်ဘက်ကတရင်ကောင်းပါကျင်တဲ့သဘောအပြုသဘောလက္ခဏာတရားလို့ထင်ပါတယ်
။လာတူဆိုပါပဲတရုတ်ဘက်ကကြွညင်သူတူကလည်းသမ္မတရှီဂျင်းဖင်နဲ့သမ္မတဒေါ်နယ်ထရမ့်တို့အာဂျင်တီးနားမှာမတွေ့ခင်အပြုသဘောအချက်ပြတာဖြစ်တယ်လို့သုံးသပ်ပါတယ်။ကာဘီကာကတော့ဒါဟာနှစ်နိုင်ငံကုံသွယ်ရေးအငင်းပွားမှုကိုပြည်လဲစီခြင်းတဲ့သဘောတရုတ်ဘက်ကပြသတာဖြစ်တယ်လို့ဆိုပါတယ
်။ And it certainly also is an indication that China is trying to find ways to sort of start the negotiations with the trade dispute.
ဒါပြင်နိုင်ငံကုံသွယ်ရေးအငင်းပွားမှုကိုပြည်လဲစေမဲ့နီလန်းရှာကျင်တဲ့သဘောဖြစ်တယ်လို့လည်းယူဆနိုင်ပါတယ်။တရုတ်ရဲ့ပြဿနာတစ်ခုကကုံသွယ်ရေးအငင်းပွားမှုကိုဖြေရှင်းမှုဘယ်ကဆက်ရမလဲဆိုတာနီလန်းမသိနိုင်ပဲဖြစ်နေတဲ့ကိစ္စပါ။ဆိုတော့အမေရိကန်ဟာသူတို့အာရှမဟာဗျူဟာမှာစီးပွားရေးထက်လုံခြုံရေးကိစ္စကိုပို့ပြီးတော့လေးထားတယ်လို့တရုတ်ဘက်ကယူဆဟန်တူပါတယ်။ဒါကြောင့်အခုလိုခွင့်ပြုလိုက်တာဟာခြေနေကောင်းနိုင်တယ်လို့ယူဆဟန်ရှိပါတယ်။
တကယ်တော့ဒီစင်ဘောဆက်ကခွင့်ရတာဟာလုံခြုံရေးအရာစိတ်အနှစ်သာရလေးနဲ့လှတာတော့မဟုတ်ပါဘူး။ဒါပေမဲ့အမေရိကန်ဟာဒီဒေသကိုဝင်ရောက်ခွင့်ရတယ်အရေးပါတဲ့စစ်ကမ်းကြီးတစ်ခုကိုဝင်ရောက်ခွင့်ရတယ်ဆိုတဲ့သဘောလောက်သာရှိမယ်လို့လည်းဆိုပါတယ်။ဒီလိုလေးနေစင်ဘောကြီးဆက်ကခွင့်ရခြင်းဟာတောင်တုပ်ပင်လယ်ဒေသနိုင်ငံတကာလေးပိုင်နက်ကိုအမေရိကန် B-52 ဘုံကျက်လေယာဉ်ကြီးနှစ်စင်းဝင်ရောက်ပျံသန်းခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါတွေအလုံးဟာတောင်တုပ်ပင်လယ်ဖြတ်သန်းသွားလာခွင့်ကိုအမေရိကန်တို့အပါအဝင်နိုင်ငံတကာကိုတရုတ်ဘက်ကခွင့်ပြုလာမဲ့သဘောဖြစ်မယ်လို့လည်းကယ်ဘီကာကတွေ့ပါတယ်
။ That case shows that in fact China is recognizing that there is a legitimate right for
တောင်တုပ်ပင်လယ်မှာအမေရိကန်ကဖြတ်သန်းသွားလာခွင့်ရှိကြောင်းပြသရမလား။တရုတ်ကဘယ်လိုတုံ့ပြန်မလဲဆိုတာ စဉ်းစားနေတဲ့အချိန်မှာအခုလိုခွင့်ပြုချက်တွေရှိလာတော့တရုတ်ကဒါကိုလက်ခံခွင့်ပြုမဲ့သဘောဖြစ်တယ်။အမေရိကန်ဘက်ကကုန်သွယ်ရေးကိစ္စပြည်လည်ခြင်းတဲ့သဘောပြသလာရင်အဆင်ပြေနိုင်တယ်ဆိုတဲ့သဘောဖြစ်လိမ့်မယ်လို့ထင်ပါတယ်။
တစ်ချိန်တည်းမှာပဲတရုတ်တို့ဟာအစင်းမြင့်ရေဒါဒါမှမဟုတ်အချက်ပြမှုထောက်လှမ်းရေးအစင်းမြင့်ကိရိယာတွေကိုတောင်တရုတ်ပင်လယ်တွေကအငင်းပွားနေတဲ့ကျွန်းတစ်ခုပေါ်မှာတပ်ဆင်ထားတယ်လို့လည်းအမေရိကန်အခြေစိုက် CSIS ကမဟာဗျူဟာလေးလာရေးအဖွဲ့ကပြောဆိုနေပါလေခင်ဗျာ
။ဟုတ်ပါရှင်များရှင်။လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှု၊နိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးတယ်လဲဆိုတာတွေကို Furious စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ Furious ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် Furious ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရယ်ရှင
်။လာမယ့်စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရယ်ရှင်။အခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။ညဉ့်ညံရဲ့ဖြစ်စဉ်တွေကိုလေ့လာတဲ့အခါလူငယ်တွေအကြားသူတည်တနာနဲ့အထောက်အထားအခြေပြုဆုံးမြတ်ချက်တွေချန်မှနိုင်ဖို့လိုတယ်လို့ရန်ကုန်လှိုင်းမြို့နယ်မှာညဉ့်ညံရဲ့ဆိုင်ရာခေါင်းဆောင်မှုနဲ့သူတည်တနာတင်နန်းဖွင့်လှစ်ထားတဲ့တပြေပညာရေးဖောင်ဒေးရှင်းဒါရိုက်တာစောမျိုးမင်းသူက VOA ကိုပြောပါရယ်။ညဉ့်ညံရဲ့ရဖို့ဆိုရင်လူတွေရဲ့အတွေးအခေါ်အမြင်နဲ့ကျင့်ဝတ်ပိုင်းဆိုင်ရာတွေလည်းပြောင်းလဲဖို့လိုတယ်လို့ဆိုပါရယ်။လူငယ်တွေကိုတစ်နှစ်တင်နန်းပို့ချနေတဲ့ PLRI လို့ခေါ်တဲ့ခေါင်းဆောင်မှုနဲ့သူတည်တနာတင်နန်းအကြောင်းမဆုမုံကပြောပြထားပါရယ်ရှင်။
ငင်းငယ်ရဖြစ်စင်မှာဒီဇိုင်းမမတ်ပါဝင်တဲ့သူဒါမှမဟုတ်ပံမိုးလိုတဲ့သူဖြစ်ရမယ်ဆိုတဲ့စီကံချက်နဲ့အနေနဲ့အရရအလှဆုံးကဘွဲရလူငယ်20ကိုရွေးချယ်ပြီးဒီနှစ်ဧပြီလကစလို့တနှစ်တာတင်နန်းတွေစတင်ပို့ချနေတာပါဒီတင်နန်းကိုကြီးကြပ်တင်ကြားတဲ့တပြေပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးစောမျိုးမင်းသူက VOA ကိုအခုလိုရှင်းပြပါတယ
်အခုမြန်မာနိုင်ငံရဲ့ငင်းငယ်ဖြစ်စင်ကိုကျွန်တော်ကြည့်လိုက်တော့ဒီအခုငင်းငင်းဖြစ်စဉ်ရဲ့လိုလားတဲ့ပေါ့နော်ကျွန်တော်တို့သတ်မှတ်ထားတဲ့ဒီဟိုသူ့ရဲ့ရလတ်တွေရရှိဖို့တကကျွန်တော်အချိန်ယူရမယ်အချိန်ယူရမယ်အချိန်ယူရတဲ့အခါမှာအချိန်ယူနေစဉ်ကာလမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလည်းပဲဒီလူငယ်တွေကိုပြင်ဆင်တဲ့အစိတ်ပိုင်းပေါ့နော်အထူးသဖြင့်အဲနောက်ဆက်လုပ်ကံရမယ်အဲခေါင်းဆောင်တွေပေါ့နောက်ဆက်လုပ်နောက်ရေရှည်ဆက်လုပ်ရမယ်ခေါင်းဆောင်တွေမှာဒီလိုသူတေသနာနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေလုပ်နိုင်ဖို့အတွက်မူဝါဒတွေချမှတ်နိုင်ဖို့အတွက်အခြေခံကောင်းတွေလိုအပ်တယ်ဆိုတဲ့အခြေခံပေါ်မှာတစ်ခုမူတည်တယ်။နောက်တစ်ခုကတော့ကျွန်တော်တို့တကယ်လက်ရှိဖြစ်နေတဲ့ငင်းချမ်းရေးဖြစ်စဉ်မှာရှိတဲ့လိုအပ်ချက်ပဲ။အဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်အတွေ့အကြုံနဲ့လည်းပတ်သက်တယ်။အခုကြည့်လိုက်တယ်ဆိုလို့ရှိရင်တချို့တော်တော်များများဒီငင်းချမ်းရေးဆွေးနွေးပွဲတွေမှာကြည့်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူကြီးတွေနိုင်ငံတော်အဆင့်လူကြီးအကြီးအကဲတွေကဆွေးနွေးကြတယ်။ဒါပေမဲ့သူတို့အကြီးအကဲဆွေးနွေးတဲ့အခါမှာလိုအပ်တဲ့ပံ့ပိုးမှုတွေရရှိဖို့အတွက်လိုအပ်တဲ့အထောက်အထားတွေလိုအပ်တဲ့သူတေသနာအလုပ်တွေကိုပံ့ပိုးနိုင်ဖို့အတွက်ကျွန်တော်တို့လူငယ်ပိုင်းပေါ့နော်လူငယ်ပိုင်းတွေကနေပြီးတော့လူငယ်ခေါင်းဆောင်တွေကျွန်တော်လိုအပ်တယ်လိုအပ်တဲ့အခါမှာတကယ်တမ်းလုပ်ပေးနိုင်တယ်လို့အင်ပတန်ရှားတယ်ရှားတယ်အထူးသဖြင့်ဆိုလို့ရှိရင်ပြောတာဆိုတာတော့ကျွန်တော်တို့တော်တော်များများလုပ်နေပါဝင်နေကြတာရှိတယ်ဒါပေမဲ့တကယ်တမ်းသူတေသနာလုပ်ပြီးတော့ရေးဖို့အတွက်မူဝါဒပိုင်းဆိုင်ရာအကြံတွေပေးနိုင်ဖို့အတွက်ကြတော့ကျွန်တော်တို့အရေးအတွက်အားဖြင့်ဆိုလို့ရှိရင်တော်တော်နည်းနေသေးတယ်ဆိုတော့အဲ့ဒီအတွက်ကိုကျွန်တော်ပြင်ဆင်ချင်တာလည်းပါတယ
်တနစ်တာတင်တဲ့ရဲ့ပထမ၄လနဲ့ဒုတိယ၄လမှာပညာရေးဆိုင်ရာဆွေးနွေးပွဲတွေတက်ရောက်တာပို့ချတာတွေကိုတင်ယူတာတွေအဓိကထားပြီးနောက်ဆုံး၄လကတော့သူတေသနာစာတမ်းအတွက်သက်ဆိုင်ရာတင်နန်းပို့ချသူတွေနဲ့ဆွေးနွေးတာစာတမ်းအပြီးသက်ရေးဆွဲဖို့ပြင်ဆင်တာတွေလုပ်တယ်လို့စောမျိုးမင်းသူကပြောပါတယ
်ငင်းချင်းရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်အတိတ်ပဲဖွင့်ဆိုချက်မှာကျွန်တော်တို့အတိတ်ပဲဖွင့်ဆိုချက်ကနည်းနည်းတာမန်အဲဟိုစားဒီခတ်ချင်းချင်းငင်းချင်းရင်းအတိတ်ပဲဖွင့်ဆိုချက်တော့ကျွန်တော်တို့ကပို့တယ်ပို့တယ်ဆိုတော့ဥမာသဘောကစီးပွားရေးအားဖြင့်နိုင်ငံရေးအားဖြင့်နောက်တစ်ခုကတော့ဒီလူတွေရဲ့လူမှုရေးအားဖြင့်ပေါ့နော်လူတွေရဲ့အတွေးခေါ်အမြင်ပိုင်းဆိုင်ရာနဲ့ကိုယ့်ရဲ့ကျင့်ဝတ်မှာကငင်းချမ်းရေးကိုတွန်းအားပေးတဲ့အလေးအထအမူအကျင့်အတွေးအခေါ်အဲ့ဒါတွေရှိဖို့လိုအပ်တယ်ပေါ့နော်ပြီးတော့ငင်းချမ်းရေးဆိုတဲ့အခါမှာလည်းပြိပခ 叫送多少，别人多少，这苦人没好办呢。单比单比比他们嘛，单比他们细的卤煮的，亲戚没多年的，切干细的卤煮的，都呢都拿来木呢，都呢地草都也或者晒干木呢。单比的苦你呢，南安的苦你呢，就那晒干的，晒干木的卤阿的多少木了，阿的这个变身的年嘛了，就那天呢，那种咯。哎，路土地的那苗的，哎路哪里苗的，地啥地少的看嘛咯，青年啊，路阿的路田的，这看的立马说，就那路等那天呢，让我们亚边呢，哎等那个切干亚边多安样，十比多过下过，十来等有奶奶，你他苗里的片，我们就那路盆地北部苗林他那些的。
等那太阳都热家嘛咯，苗林这地噶咯，太阳呢太阳没多吧乌，那几少了哈，可前面呢你几那苗干的，阳光大个多嘛，乌不得变伢西部呢的多吧？
就那慢慢那个苦皮 process， 就那路呢的，所以。conflict จินตนะတို့ရှိနေတယ်ဆိုတဲ့အခါမှာကျွန်တော်ကဒီ conflict ကိုကျွန်တော်တို့မတူညီတဲ့အထာတွေရဲ့အကြောင်းချင်းရတော့ကျွန်တော်တို့ချိကတ်တဲ့အခါမှာဘယ်လိုမျိုး tools တွေနဲ့ဘယ်လိုမျိုးကျွန်တော်တို့နည်းစနစ်တွေနဲ့ကျွန်တော်တို့ချိကတ်တဲ့အကြောင်းကိုကျွန်တော်သိချင်တော့ကျွန်တော်ဒီ PRI ကိုလာတက်ရချင်းဖြစ်ပါတယ်အထူးသဖြင့်ကျွန်တော်ကချင်ပြန်မှာလည်းခု conflict ရရှိနေတယ်ပြီးတော့ကျွန်တော်တို့ဒီ peer process ဆက်တဲ့ကျွန်တော် run နေတယ်ဆိုတဲ့အခါမှာကျွန်တော်တို့လူညီတွေနဲ့ဒီကျွန်တော်တို့ဒီ peace process လုပ်တဲ့အခါမှာလိုအပ်နေတဲ့ research လေးတွေကျွန်တော်တို့တကယ် decision လုပ်တဲ့အခါမှာ evidence based decision ဖြစ်ပေါ်တဲ့လိုအပ်နေတဲ့ gap တွေကိုကျွန်တော် piece based ချင်းတို့ကျွန်တော်လာရောက်တရားချင်းဖြစ်ပါတယ်
။ရန်ကုန်တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးပညာနဲ့ဘွဲ့ရထားတဲ့မတ်ဝင်းဝင်းမေကလည်းသင်တန်းမှာမမျှော်လင့်ပဲရခဲ့တာတွေလည်းအများကြီးပါပဲတဲ့။ဘွဲ့လွန်ပညာသင်ကြားဖို့စာရွက်တွေရေးသားဖို့လည်းအထောက်အကူပြုတဲ့အကြောင်းပြောပါတယ်။င
င်းချင်းရေးဖို့တနည်းတစ်ပုံအထောက်အကူပြုမယ်သူတည်စနာစာရွက်တွေကိုလူငယ်တွေကိုကြည့်ခိုင်းမယ်ဆိုတဲ့ဥစ္စာအတွက်ကြောင့်ပေါ့နော်ညီမဒီအခွင့်အရေးကိုဒီအခွင့်အရေးကိုလိုချင်တဲ့အတွက်ကြောင့်ဒီဥစ္စာကို join ခဲ့တာပါအဲ့ဒါကြောင့်လည်းညီမအခုဒီသူစနာရေးရတော့မယ်ဆိုတော့ညီမရွေးချယ်ခဲ့တဲ့ဥစ္စာဆိုလို့ရှိရင်ဒီညီမပြည်သူတွေအနေနဲ့ဒီရဲတွေအပေါ်မှာဘယ်လောက်ထိယုံကြည်မှုရှိလဲသူတို့အနေနဲ့ဒီရဲတွေနဲ့ဆက်ဆံတဲ့အခါမှာဘယ်လိုမျိုးကြောက်ရွံ့မှုတွေရှိနေလဲဘယ်လိုမျိုးဒီကျေနပ်မှုတွေရှိနေလဲအဲ့လိုဥစ္စာတွေကိုဒီသူစနာလုပ်သွားမယ်ပေါ့နော
်ငြိမ်းချမ်းရေးဆိုင်ရာခေါင်းဆောင်မှုနဲ့သူတေသနာတင်တဲ့အတွက် joinPeace Family နိုင်ငံတကာအလှရှင်တွေနဲ့တခြားအလှရှင်တွေရဲ့ပံ့ပိုးမှုတချို့ရခဲ့တဲ့အကြောင်းလဲစောမျိုးမင်းသူကပြောပြပါတယ်မြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေသူတချို့ရဲ့အသိအမှတ်ပြုမှုကိုလည်းရရှိပါတယ်လို့သူကပြောပါတယ်ရှင
်မဆုမွန်တင်ပြသွားတာပါရှင်ခုတော့မြန်မာနိုင်ငံတွင်အတန်းချက်ဆက်တွေအသုံးပြုတဲ့အပေါ်အငင်းခုံဖြစ်စရာတွေဖြစ်လာနေတဲ့အကြောင်းတင်ပြချင်ပါတယ်မြန်မာနိုင်ငံတွင်ပုဒ်တဘာသာအစဉ်လာရာအခါကြီးရက်ကြီးရောက်ရင်ပဲဖြစ်ဖြစ်ဝါရင်းကာလမှာပဲဖြစ်ဖြစ်အလူတန်းနဲ့ရိုးရာပွဲလန်သိပ္ပံတွေမှာအတန်ချက်ဆက်တွေဖွင့်ပြီးတော့ရက်ရွာထဲမှာစောအုပ်လေးအလူခန်းလေးရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုအတန်ချက်ဆက်တွေကိုအဆက်မပြတ်ကြားနေရတဲ့တန်ကိုခံနေရတဲ့ရက်ွက်နေပြည်သူတွေကြောင့်ညှဉ်းညူတန်တွေမကြာခဏကြားလာနေရပါတယ်။အခုလိုရိုးရာဘာသာရေးပွဲတွေမှာနားမခံနိုင်လောက်အောင်လော့စပီကာတွေကိုတုံးတင်မတင်းဆိုပြီးညှဉ်းခုန်စရာတွေဖြစ်လာနေတဲ့အကြောင်း AFP ဆောင်းပါးကိုအခြေခံပြီးတော့ဒေါက်ခင်စိုးဝင်းကတင်ပြထားပါတယ်။
ညာလာတဲ့အတန်ချက်စက်လော့စပီကာတန်ကိုနားမခံနိုင်လို့အနီးအနားမှာရှိတဲ့ရက်ွက်နေလူတို့တို့ကလော့စပီကာနဲ့ပြည့်ညွတ်နေတဲ့လူကိုရက်ပါတော့လို့တောင်းဆိုနေကြတာတွေရှိပါတယ်။အခုလိုဗုဒ္ဓဘာသာရေးရဲ့တစောင်းနိုင်ပွဲတော်ဆင်နွှဲချိန်မှာလေရိုးရာဘာသာရေးပွဲတော်မှာနားမခံနိုင်အောင်စူးစူးညံ့ညံ့လော့စပီကာတွေတုံးတယ်မတုံးတယ်အခြေအတင်းညှင်းခုန်နေရတဲ့ဖြစ်ပါပဲ။ဗုဒ္ဓဘာသာ90ရာခိုင်နှုန်းနေထိုင်တဲ့မြန်မာနိုင်ငံမှာဝါလကင်းလို့သတင်းကြိုတစောင်းမုံးတာမှာဆိုရင်အလှူတန်းတွေနဲ့ချင့်ချိန်သေးစီကားနေတာပါတစောင်းနိုင်ပွဲတော်ရက်မှာဆိုရင်တော့ရက်ွက်အသီးသီးမှာစတုဒီတာအကျွေးမွေးလှူတန်းပွဲတွေနဲ့အပန်းဖြေဥယင်ကကစားခွင့်တွေမှာလည်းလူတွေစီကားလာပါတယ်ဒါပေမဲ့ရန်ကုန်မြို့ကန်တချို့ကတော့အတန်ချက်ဆက်လော့စပီကာကြီးတွေနဲ့ပရိယွတ်တန်းတရားဒေသနာဟောတာအလှခန္ဓာတွေအပြင်ဖျားတရားနဲ့မစီမဆိုင်အနောက်တိုင်းတေးဂီတာတွေနားမခံတာအောင်ဖွင့်နေကြတာကိုစိတ်ပြက်နေကြတယ်လို့ဆိုပါတယ်တချို့ကလေဒီလော့စပီကာတန်ကြီးကြောင့်စာကျက်လို့မရဘူးလို့ပြောတဲ့လူရှိသလိုဘာသာရေးပွဲမှာကုသိုလ်တပည့်ငရဲတပိတ်တာလိုပါပဲလို့ညင်ညူတဲ့သူတွေလည်းရှိပါတယ်ဆောက်လို့ရေးလုပ်ငန်းရှင်ဦးဝင်းမြင့်ကတော့ကိုရက်ွက်မှာပဲအတန်ချက်ဆက်ဖွင့်တာပါလို့ဆိုပါတယ်
ကျွန်တော်တို့ရက်ွက်အတွက်ပဲကျွန်တော်ဝင်တာကျွန်တော်လမ်းအတွက်ပဲဟိုလိုက်လှည့်တာတို့ဘာလို့တော့မရှိဘူးဟုတ်ကဲ့ဟိုပေါ့ဟိုလိုက်လှည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတက်ထိုင်ရမှာခင်းကြည့်ရယူရတယ်ကရင်ဆိုလို့ရင်ကရင်ရိုးရာတချင်းလေးမြောက်ပဲကျွန်တော်တို့ကဖွင့်ရတာသိပြီးတော့ဟိုရုပ်ပြက်သိမ်းမဲ့တချင်းလေးတော့ကျွန်တော်တို့ကဖွင့်
တင်မိုးချင်းလှုပ်တာကိုစော်ဝင်းနိုင်ကတော့
ကျွန်တော်လမ်းအကျတော့အဲ့ဒါနည်းနည်းကောင်းတယ်ကိုရဲ့နဲ့ကိုစက်လို့ပြောရမလားနည်းနည်းပေါင်းချင်းရတိတ်ပြီးတော့ complaint မတက်ဘူးမတက်ဘူးဆိုတော့လည်းကျွန်တော်တို့ လမ်းမှာလောက်တော့လေသူတို့လက်ခံတယ်ပေါ့နော်ဒီနမှာတကြီးရောရှိကျွတ်တင်း၂ရက်၃ရက်အကျိုးလောက်ကနေတတိပေးထားတယ်အကြီးဒါမှမဟုတ်ဦးပေါ့ကျွန်တော်ဒီလိုလေးတော့လုပ်ချင်တယ်အဲ့ရက်ကိုနည်းနည်းဒီတိကံပြန်သူတို့ခွင့်ပြုချက်နဲ့ပဲကျွန်တော်လုပ်တာ
လော့စပီကာနဲ့ပတ်သက်တဲ့တယောစာဟာတာတွေကတော့အင်တာနက်လူမှုကွန်ရက်တွေမှာလည်းတွေ့ရပါတယ်အမကန်အမျိုးသားရေးဝါဒီတွေရဲ့ဝါဒဖြန့်စည်းရုံးရေးတွေကတချို့လူမှုအတိုင်းဝိုင်းတွင်နည်းနည်းရှိုင်းရှိုင်းစိတ်ဝင်နေတာကြောင့်အာဏာပိုင်တွေအနေနဲ့ဒီလော့စပီကာရေးဖိပီစီစီကင်တွေကိုတွတ်ဆုပ်နေကြတယ်လို့လည်းဝေဖန်ခံနေရပါတယ်ရှင
်ဂျော်ကင်ဆိုဝင်တင်ပြသွားတာပါရှင်ခုတော့ time ဖက်မှာမှုရေးဆေးဝါးတွေဖမ်းမိတဲ့သတင်းသဘောတင်ပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်ချင်းတောင်ဒေသမှာမှုရစ်ကိုင်းနဲ့ထိုင်းနယ်ခြားဆောင်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမှုရစ်အဖွဲ့ဝင်၃ဦးသေဆုံးခဲ့သလိုစစ်ကြွဆေးပြားတွေဘင်းပြူတွေနဲ့လက်နက်ကိုလည်းသိမ်းဆီးရမိခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့ညတကောင်လောက်မှာတော့ထိုင်းမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်ထဲမှာပဲစစ်ကြွဆေးပြား၅တန်ဖမ်းမိခဲ့ပါသေးတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်မိုင်းတုံမိုင်းဆက်နယ်အနီးဆုံးဒေသဖြစ်တဲ့ချင်းရိုင်ခရိုင်ချင်းတောင်ဒေသမှာနိုဝင်ဘာလ22ရက်နေ့မနက်ပိုင်းမှာထိုင်းနယ်ခြားဆောင်တပ်ရင်းအမှတ်335နဲ့ထိုင်းနိုင်ငံတွင်းကိုဝင်လာတဲ့မူရီခိုင်းဝင်တွေရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါထိုင်းနယ်ခြားဆောင်တပ်335တပ်ဖွဲ့ဟာချင်းတောင်ဒေသဘွမ်နွမ်ကျေးရွာနီးကင်းလက်နေချင်းနယ်စပ်ကိုဖျက်ချော်ဝင်ရောက်လာတဲ့မူရီခိုင်းဝင်လက်နက်ကင်10ဦးခန့်နဲ့ထိတ်တက်ရင်ဆိုင်တွေ့ခဲ့ကြတာဖြစ်ပါတယ်နေကြသောတက်ကိုမူရစ်ခိုင်းဝင်တွေကမောင်းပြတ်တနက်တီလက်ပစ်ဘုံအနေနဲ့စတင်ပစ်ခတ်ခဲ့ပြီးနှစ်ဖက်အကြားမှာမိနစ်30ခန့်အပြန်အလှန်ပစ်ခတ်ခဲ့ကြတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာကိုထိုင်းလုံခြုံရေးကောင်စီဒုတိယရဲချုပ်ချက်လန်ကရက်နဲ့အတူအမှတ်5ဒေသရဲမှူးကြီးစုံဖုံးတို့နှစ်ဦးဟာရဟတ်ရင်နဲ့လာရောက်ကြည့်ရှုစစ်ဆေးခဲ့ပြီးမူရစ်ခိုင်းဝင်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့နေကြားဆောင်တက်ဖွဲ့ဝင်တွေအားလုံးရဲ့ဆွမ်းဆောင်ချက်တွေကိုကျေးဇူးတင်ဂုဏ်ပြုတဲ့အကြောင်းထုတ်ပေါ်ပြောဆိုသွားပါတယ်
။คุณหมอนะครับมาร่วมในเรื่องการชันสูตรพลิกศพคดีนี้ก็จะมีการสืบสวนสอบสวนขยาย
เยมูจีส่งพงก็တော့အဲ့ဒီမူရစ်ဆေးဝါးတွေတည်ဆောင်လာတဲ့သူတွေကိုဆက်လက်စုံစမ်းဖော်ထုတ်သွားမယ်ဆိုတာကိုလည်းပြောဆိုသွားခဲ့တာပါ။တည်ဆုံးသွားသူတွေထဲမှာတက်တေကန်အထောက်အထားတွေမတွေ့ရပေမဲ့စိတ်ကြွဆေးတွေတည်လာသူတွေဟာတောင်ပေါ်တိုင်းရင်းသားတွေဖြစ်တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ချင်းတောင်ဒေသဟာမြန်မာနိုင်ငံရှမ်းပြည်နယ်မိုင်းတုံမိုင်းဆက်ဒေသတွေနဲ့အနီးဆုံးဖြစ်ပြီးထိုင်းနိုင်ငံရဲ့တတိယအမြင့်ဆုံးတောင်တန်းတွေတည်ရှိရာဒေသလည်းဖြစ်ပါတယ်။မူရစ်ခိုင်းဝင်တွေပြန်လည်ဆုတ်ခွာသွားခဲ့ကြပြီးတဲ့နောက်ထိုင်းနယ်ခြားဆောင်တပ်ကတိုက်ပွဲဖြစ်ပွားတဲ့နေရာကိုဝင်ရောက်ရှင်းလင်းတဲ့အခါမှာတနက်ထံရနဲ့တည်ဆုံးနေတဲ့အသက်40ကျော်အမျိုးသား3ဦးနဲ့အတူစိတ်ကြွဆေးပြား3သိန်းထည့်ထားတဲ့ကျောပိုးအိတ်တွေနဲ့ဘင်းပြူ16ကီလို AK47 မောင်းပြန်ရိုင်ဖယ်တွေကိုတွေ့ရှိသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးအမှတ်335နယ်ကြားဆောင်တပ်ရင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုဝင်ဘာလ22ရက်နေ့ည17နာရီခန့်အချိန်ကတော့ထိုင်းမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆွေမြို့နယ်ပါထက်ကျေးရွာအုပ်စုမှာခြားထားတဲ့စစ်တပ်စစ်စည်းရေးဂိတ်ကိုမြင်ပြီးလာလန်းတိုင်းမောင်းပြေးခဲ့တဲ့ကားတစီးကိုစစ်တပ်ကားတွေကနောက်ကနေအမိလိုက်ပြီးဖမ်းဆီးခဲ့ရမှာပါဆယ်ပုံးနေထဲမှာထည့်ထားတဲ့စိတ်ကြွဆေးပြား၅သန်းကိုလည်းဖမ်းမိခဲ့ပါတယ်။ကားမောင်းလာတဲ့မူရစ်တရားခဏ2ဦးရဲ့ဝန်ခံချက်အရ Y1 ကိုသုံးလုံးတစ်စိတ်စိတ်ကြွဆေးပြား၅သန်းကိုထိုင်းမြန်မာနယ်စပ်ကနေယူဆောင်လာကြတာဖြစ်ပြီးပါဆယ်ပုံး73ပုံးနဲ့မှထည့်ပြီးစာပို့စနစ်နဲ့ဆက်လက်ပို့ဆောင်မှာဖြစ်တယ်ဆိုပြီးပြောဆိုပါတယ်။အခုဆိုရင်ခိုင်းအစိုးရအနေနဲ့ခိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေတန်း300ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြားတွေဖမ်းမိတဲ့အကြောင်းမှအေးအေးမှသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြမအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာဒါရိုက်လေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ23ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3040 48နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာ၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကြားဖို့ရှိတာကတော
့မျိုးစားတက်စီဂျူတီယောဂါဝလူငယ်ငယ်ဖြစ်တဲ့စီဂျူတီယောဂါကလူငယ်ငယ်မှာကြားတော့တစ်ခါကြကျွန်တော်ခင်ရတာဖြစ်တယ်။အဲဆိုလို့ဒီတွေ့ကြည့်နေ
စီချိုသွေးချိုယောဂါနောက်ဆက်တွဲအနေနဲ့ကြောက်ကတ်ထိခိုက်ပျက်စီးရတဲ့အကြောင်းရင်းကိုမှကြခင်အပြည့်အစုံတင်ဆက်ပေးသွားမှာပါ။ခုတော့ပြည်တွင်းသတင်းတစ်ပုဒ်အရင်ဆုံးထုတ်လွှင့်ပေးပါမယ်။Ecuador ni Pacific သမုဒ္ဒရာအရှေ့အလယ်ပိုင်းမှာ El Niño ဖြစ်ပေါ်နေပြီးတော့မြန်မာနိုင်ငံကိုပါတက်ရောက်လာနိုင်တဲ့အတွက်အပူတံကိုတတိပြုကြဖို့တာဝန်ရှိသူတွေကနှိုးဆော်နေပါတယ်။နိုင်ငံတော်အပူချိန်မြန်မာလာနိုင်တာကြောင့်ရေရှားပါလာနိုင်တဲ့အတွက်ရေကိုကြိုတင်စုဆောင်ထားတဲ့လို့လည်းတိုက်တွန်းပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ဟန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ Pacific သမုဒ္ဒရာအရှေ့အလယ်ပိုင်းမှာရင်းနှီးစည်းကြောင်းကတဆင့် El Niño ဖြစ်ပေါ်နေပြီးဒီဇင်ဘာလမှာ El Niño အပူချိန်အကောင်ဆုံးဖြစ်လာနိုင်ရည်ရှိနေတာပါ။အခုဖြစ်ပေါ်နေတဲ့အယ်နီညိုဟာမြန်မာနိုင်ငံကိုတိုက်အကြောက်တာမျိုးမရှိပေမဲ့လည်းအရင်နှစ်တွေကတည်းကအပူချိန်ပုံကိုမြင့်မားနိုင်တဲ့အခြေအနေတော့ရှိနေတာပါအယ်နီညိုဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလင်က VOE ကိုခုလိုရှင်းပြပါတယ
်အယ်နီညိုအဖြစ်နေပြီဒါပေမဲ့အားအသိမကောင်းဘူးအားအသိမကောင်းတော့ချစ်တော်ဖြစ်မယ်ဒါပေမဲ့နေပါလိမ့်မယ်အခုဖြစ်နေပြီအခုဖြစ်နေပြီသူကဒီဇင်ဘာမှာပြီးကိုရောက်မှာပဲအားကောင်းတော့ရောက်မှာပဲအဲ့ဒီဒီမှာပြည့်ကခရစ်စပ်ပြီးတော့နောက်ပိုင်းကျတော့အပြန်ရောသွားမယ်နောက်နေ့ဂျွန်လောက်တိဖြစ်မယ်မြန်မာနိုင်ငံတက်ရောက်ဖို့မှာအားနည်းနည်းနည်းနေတယ်နေတော့နည်းနည်းလောက်ပဲရှိမယ်လို့အဲဒီညိုဖြစ်နေတဲ့အတွက်ရာသီဥတုရဲ့တဘာဝကတော့ပုံမှန်တော့မရှိနိုင်ဘူးလေဒီဆောင်းတွေမှာပေါ့နော်နည်းနည်းတော့အေးပေါ်တာတို့ဘာတို့တော့မိုးနေတာတို့တော့ရှိလာနိုင်တာပေါ့အဲဒီပြင်နောက်နေ့ညရာဒီမှာပူတဲ့တန်ကိုတော့နည်းနည်းကူးဆိုင်ဖို့လိုတာပေါ့နော်
2016ခုနှစ်မှာမြန်မာနိုင်ငံမှာအယ်နီညိုဖြစ်ပေါ်ခဲ့လို့အပူချိန်ဆန့်ကျင်တင်ခဲ့ပါတယ်မြန်မာနိုင်ငံမှာ1998ခုနှစ်2010ပြည့်နှစ်နဲ့2015-2016ခုနှစ်တို့မှာအယ်နီညိုအားကောင်းပြီးပြင်းထန်တဲ့အတွက်အပူချိန်ဖြစ်တဲ့ရောဂါတွေနဲ့လူသက်သေဆုံးတာတွေရှိခဲ့ပူပါတယ်အယ်နီညိုနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကလည်းအခုလိုပြောပါတယ
်ရှိနေတဲ့အမှုတွေနဲ့အမေကလာတွေမှာပို့ပြီးတော့ပုံမဲ့ဆိုတဲ့ညောင်းဒီအပူချိန်ဖြစ်တဲ့ကျော်အောင်ရတယ်နော်ဘောနော်ဒီအမျိုးတွေဒီအမျိုးတွေမျိုးဆိုင်လို့ပါတယ်နောက်တော့အာဒီနေ့ကဒီအပြင်ထွက်တဲ့ရှင်ရှင်ပါဘောနော်ဒါဒီအဆောင်ကားတွေပေါ့နော်ဒီအမျိုးတွေဒီဒီဟိုဟာဝတ်ဆင်ပြီးတော့မှသွားလာဖို့ပေါ့နော်အားသွားလာဖို့လိုရဲနောက်တော့ဒီဒီရေပေါ့နော်ရေဒီအနီညိုဖြစ်လာရင်ရေရှားပေါင်းဖို့နောက်ပိုင်းမှာကျွန်တော်တို့ဒီမြန်မာနိုင်ငံလေပိုင်းဒေသတွေဆိုရင်ပေါ့နော်အင်းနဲ့ဆိုင်ဒီနေရာဒီကလာတွေမှာရေရှားမှမှုဖြစ်နေတဲ့အကြောင်းကိုဒီအနီမျိုးဖြစ်တဲ့နေ့တွေမှာပဲနဲ့ပို့ပြီးတော့မှမျိုးရေရှားမှမှုဖြစ်တဲ့အကြောင်းကိုဒီကုရေကနေပြောမှအရှိရေနဲ့ပတ်သက်ပြီးတော့ပေါ့နော်အာကျူတင်သူဆောင်တော့လို့လို့ပေါ့နော်စာရေးပြောရေးလုပ်ငန်းတွေမှာလည်းမျိုးဒီရာသီဥတုခံနိုင်တဲ့ပေါ့နော်အနီမျိုးဆိုင်တော့ဒါကုရေခံနိုင်တဲ့ဒီနိုင်မျိုးစာမျိုးကြီးအဲရွေးချယ်ပြီးတော့မှစိုက်ပျိုးဖို့လိုရပေါ့နော်
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနအနေနဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့ရာသီဥတုအခြေအနေတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပြီးကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းကျန်းမာရေးသတိပေးချက်တွေကိုထုတ်ပြန်ပေးနေပါတယ်။အများပြည်သူအနေနဲ့တရားဝင်သတင်းထုတ်ပြန်ချက်တွေကိုပဲအထူးကူပြုကြဖို့နဲ့မိုးလေဝသဆိုင်ရာသတင်းမှလှုပ်ကြံသတင်းတွေကိုသတိထားကြဖို့တာဝန်ရှိသူနဲ့ပညာရှင်တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်သတင်းပေးပို့သွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါရမယ်။ခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကဏ္ဍပါ။ American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်ကတင်ပြထားပါတယ်ရှင
်။ဒီကနေ့မင်းတင်ပြမယ် Idiom အသုံးက
Jump the gun
ဖြစ်ပါတယ်။စာလုံးပေါင်းက JUMP jump ကခုံထွက်တာ THE the GUN the gun ကသနဆိုတော့စ စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့တနှက်ခုံထွက်တာပေါ့ဒီအုံဆင်းသက်လာတာကတော့အာကစားလောကကဖြစ်ပါတယ်အပြေးပြိုင်ပွဲတွေရဲ့တာအထွက်မှာရှင်ပြိုင်ကြသူတွေအနေနဲ့ဒိုင်ကနေတနှက်မိုးပေါ်ထောင်အပြည့်တနှက်ဖောက်တန်ကြားမှစပြေးရတယ်ဆိုတာသောရရှင်များအသိပါဒိုင်ကနေတနှက်မိုးပေါ်ထောင်ပြစ်မီစိတ်စောလို့တာထွက်မိသူဆိုရင်သတိပေးခံရတာပြိုင်ပွဲကနေအထုတ်ခံရတာမျိုးဖြစ်တတ်ပါတယ်EDM ဆိုတဲ့ Dwight Dave ကတော့ကိုင်ကန်ရှင်ကိုတိုင်မပြောရသေးပေဂျားကလူကဂျိုးဖောက်တဲ့ချတဲ့သဘောမျိုးဖြစ်ပါတယ်ကျမတို့မြန်မာစကားပုံရတော့နွားရှိထွန်ကျူးတယ်ဆိုတဲ့စကားနဲ့တူတယ်လို့ဆိုရမှာပါဒီတုံးဟာအပြောမှသာမဟုတ်ပါဘူးအချိန်မတန်သေးပေဂျိုးလုံးမိတာတွေအချိန်မဆောင်ပေဂျိုးလုံးမိလိုက်လို့ကတိအောက်ဖြစ်ရတာမျိုးတွေဂျုံရနိုင်ပါတယ်ဒီတော့နေပတ်တယ်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The minister jumped the gun by announcing the president will not seek a second term.
ဝင်ကြီးကသမ္မတအနေနဲ့သမ္မတဒုတိယသက်တမ်းထမ်းဆောင်ဖို့ကြိုးပမ်းမှာမဟုတ်ဘူးလို့ကိုင်ကန်ရှင်အပြောမဆောင်ပဲကြိုပြောလိုက်တယ်လို့ဒီပဲရပါတယ် George Group ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
The minister jumped the gun by announcing the president will not seek a second term.
ကိုင်ကန်ရှင်ကိုတိုင်မပြောရသေးပေဂျားကလူကဂျိုးဖောက်တဲ့ချတဲ့သဘောမျိုးဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Jump the gun.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တော်လလတန်တဲ့ George Crow တို့တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့စီးချိုယောဂနဲ့ဆက်စပ်ပြီးဖြစ်တဲ့ကြောက်ကပ်ပျက်စီးမှုအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအဖြစ်များနေတဲ့စီးချိုယောဂရဲ့နောက်ဆက်တွဲအနေနဲ့ကြောက်ကပ်ထိခိုက်မှုလည်းအဖြစ်များနေပြီးတချို့ကနောက်ကျမှတည်ပြီးတော့ပိုခံစားရတာကြောင့်စွစောသိဖို့အရေးကြီးနေတယ်လို့စီးချိုအထုကိုရီကထောက်ပြနေကြပါတယ်ပါကြောင့်အခုလိုစီချိုသွေးချိုယောဂနောက်ဆက်တွဲအနေနဲ့ကြောက်ကပ်ထိခိုက်ပျက်စီးရပါသလဲဘလို့လူတွေပိုဖြစ်များသလဲဆိုတာနဲ့စစောသိနိုင်ဖို့ဘလို့လက္ခဏာတွေကိုစစ်ဆေးစောင့်ကြည့်သင့်တယ်လဲဒီအကြောင်းမြန်မာနိုင်ငံစီချိုသွေးချိုယောဂအသင်းဥက္ကဋ္ဌစီချိုအထုကုဆရာဝန်ကြီးနဲ့ဂုံလူဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคสีจูตุจูทุกข์เสียวันจีเนี่ยปมอกขดรติ้นเสร็จแล้วครับสนเราမြန်မာနိုင်ငံမှာสีจูโยคะอภิเษกများနေတဲ့အခါမှာသူ့ရဲ့ဒီနောက်ဆက်တွဲတွေဖြစ်တဲ့ဒီအဖြစ်များတာတစ်ခုပေါ့เนาะကြောက်ကက်ယောဂာနဲ့ပတ်သက်ပြီးတော့ဒီထိခိုက်မှုတွေရှိနေတယ်လို့ကြားပါတယ်ဆရာကြီးအဲ့ဒီခါကျတော့ကျွန်တော်တို့ဒီကြောက်ကက်ယောဂာနဲ့ပတ်သက်ပြီးတော့ဘာကြောင့်အခုလိုဒီနောက်ဆက်တွဲဖြစ်လာတာလဲဆရာကြီး
ကျွန်တော်ကဒီဒီယောဂာသင်ပြီးမှာစီจูကျတဲ့မကောင်းဘူးသူကသူရတဲ့အစဉ်ဆက်များနေတယ်ပေါ့ကျွန်တော်ရှိနေရှိတတ်တဲ့ပမာဏမှာသူညွတ်တော့မထိန်းထားနိုင်ဘူးဆိုရင်ကြီးရသူရောဂါနောက်ဆက်တော့ရောဂါတွေဖြစ်လာတယ်ဖြစ်လာတဲ့ကျမရေဝရဖြစ်ဆိုအုပ်စုနှစ်ခုရှိတယ်ကြီးရသေးသေးလေးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တော့ရောဂါတွေပေါ့နောက်သူရအကြီးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တော့ရောဂါတွေပေါ့ကြောက်ကရောဂါဆိုတာကကြီးရငယ်လေးတွေကိုထိခိုက်ပျက်စီးလို့ဖြစ်ပေါ်လာတဲ့နောက်ဆက်တော့ရောဂါတစ်ခုဖြစ်ပါတယ်အဲ့တော့ဒီလိုထိနေမှုကောင်းလို့ဖြစ်တယ်လို့ပဲသူတို့ကပြောရင်ရတယ်ပေါ့အဲ့တော့ဒီနေရာမှာဒီလိုထိနေမှုကပါလဲဆိုတာကျွန်တော်ဖြည့်ပြခြင်းနဲ့ဒီလိုရှိတဲ့လူပြောင်းနေတဲ့မနေ့စောကြီးပေါ့မနေ့ရက်တ fasting ပေါ့အေးရတာမစားခင်ပေါ့ဒီလိုဆက်လိုက်နေဆိုရင်အမေဆုံးက80ပေါ့အများကြီးက130ပေါ့မီလီဂရမ်ပါ10လီတာပေါ့နော်အဲ့ဒီယာတွေမှာရှိရမယ်စားပြီးတော့ကျွန်တော်တို့တနင်္လာနေ့တွေ့စီရင်ဒါမှမဟုတ်ဒီနေ့တည်းကလည်းဝချွန်ကြိုက်သူတွေ့ရှိလို့ရှိရင်ကြာ80တဲ့မကျော်ရဘူးပေါ့။ဒါနေ့နေ့ဟောက်နေတဲ့ပြည်သူတက်တယ်ပေါ့။နောက်တစ်ခုကတော့သုံးလတစ်ခါပေါ့သိမိကူတဲ့မှာရှိတဲ့ပြည်သူတွေကိုကျွန်တော်တိုင်းနေရတယ်။အဲ့ဒါဟီမိုဂလိုဘင် A1C လို့ခေါ်တယ်။အဲ့ဒါကလူငယ်တဲ့လေးစားတော်တင်မှာရှိတဲ့ပြည်သူတက်ရဲ့ပမာဏကိုပြတာပေါ့။အဲ့ဒါဆိုရင်900ရာခိုင်နှုန်းပေါ့900ရာခိုင်နှုန်းမကျော်ရဘူးပေါ့။အဲ့လောက်ကိုထိန်းထားလို့ရှိရင်ကပြည်သူတက်ထိန်းကောင်းတယ်လို့ဆိုရပါပေါ့
။ဟုတ်ကဲ့ဆရာ။ဘလို့လူမျိုးတွေမှာအခုလိုဒီစီဂျိုအကြောင်းပေါ့နော်ကြောက်ကက်ကိုဆက်ပြီးတော့ထိခိုက်ဖို့များလဲဆရာကြီ
းကျတော့ကျေးဇူးတင်ပါစီဂျိုဒီဂျိုတင်နေမကောင်းတဲ့ဒီမှာဖြစ်တယ်ဒီဂျိုကလည်းပြည့်တဲ့အချိန်မှာယောဂအနှမျိုးရှိတယ်အမျိုးစားတက်ဆိုတာလူငယ်လူငယ်တွေကိုမြေပြင်မှာဆက်ဖြစ်တဲ့အမျိုးစားတက်နဲ့ကျတော့လူကြီးတွေပေါ့အသက်40အများကြီးပေါ့40ကျော်လာမှဖြစ်လာတဲ့အမျိုးစားနဲ့စီဂျိုဒီဂျိုယောဂပေါ့အဲ့လိုယောဂကြီးမှာများတော့ဖြစ်တော့သူ့ဒီဇိုင်းရတူရာကစီဂျိုတက်တန်းပေါ့အဲဒါက5နှစ်6နှစ်ပေါ့
လောက်ရှိတာပြီဆိုရင်တကယ်အဲဒီဒီထိခိုက်ပြီဆိုရင်ဖြစ်နေတတ်တယ်လို့ပြောတယ်အဲ့တော့သူကအမျိုးသားတစ်စီစီကြီးယောဂါဝင်လူငယ်ငယ်ဖြစ်တဲ့စီစီကြီးယောဂါကလူငယ်ငယ်မှာကြတော့တစ်ခါကျကျွန်တော်ထင်ရတာဖြစ်တယ်အဲ့ဆိုလို့ဒီတိကျတဲ့ကိစ္စမှာဒီတိကျတဲ့ကိစ္စမှာကျွန်တော်တို့ဒီနေ့တိုင်တာမရဘူးကြက်တော့လိုက်ကြတော့လိုက်ကြက်လိုက်ကြက်လိုက်ကြည့်နော်ငါကတည်းကနေကြရမှာကြောက်ကယောဂါကြီးဖြစ်လာကြတယ်ပေါ့အမျိုးသားမျိုးစီစီကြီးယောဂါကြီးကတော့ဒီချိန်မှာစပြီလို့ရှင်တော်ဒီဝင်နေဖြစ်လာတယ်ဖြစ်လာတဲ့ချိန်မှာအချို့သောလူသားတွေရဲ့90ရာခိုင်နှုန်းတော့သူတို့ယောဂါစပြီးပြည့်ရဆိုတဲ့ချိန်မှာတော့တော်တော်ယောဂါကြီးဖြစ်နေပြီလားရှိနေတတ်တယ်အဲ့ဒီချိန်မှာစရချို့တော့ဖောရံနဲ့မျက်နှာတွေရောင်းတာနဲ့စပြီးတော့ဒါကယောဂါစပြီးရဆိုတဲ့ဒီနောက်ဆက်တဲ့ယောဂါကြီးတွေကျက်ယောဂါကြီးတွေလည်းရှိနေနိုင်တယ်ပေါ့နော်ဆိုတော့အဓိကဘယ်လိုမျိုးဖြစ်လဲဆိုတော့ဆက်ပါဆက်ကြီးကြီးဝတ်တဲ့အဲဆိုကြာလာပြီ90နှစ်ပေါ့အဲ့လိုရှိတဲ့ဒီဒီရဲ့ပူကြိုက်ဒီမှာဖြစ်နေတယ်အဲ့တော့ကစီးရီးပြည့်ပြည့်နေမှာကောင်းတယ်ဒီမှာပူကျနေတယ်နောက်တစ်ခုကငြိမ်းလို့ရှိတဲ့ဒီမှာဒီရောပူကျတယ်မအဖေမင်းကစီးရီးပြည့်ရောကရှိတယ်အဖေမင်းကလည်းဒီတော့ရောကဖြစ်ပြီးတဲ့ဒီချဲအဲ့လိုတမ်းပြီးစီးရီးပြည့်မှာဆိုရင်ဒီကြောင့်ရောကပူကျတတ်တယ်နောက်တစ်ခုကတော့ချိလိတောက်တဲ့ဒီပေါ့ချိလိတောက်တဲ့ဒီမှာဒီရောကပူကျတတ်တယ်နောက်တွေးတူကတွဲပြီးရှိနေဒီမှာတွေးတူကောင်းကောင်းမထိန်ကြဘူးပေါ့ဆိုတော့အဲ့ဒါကြီးတော့ရောကဖြစ်နေ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်လာပြီဆိုလို့ရှိရင်ဆရာကြိုတင်သိနိုင်ဖို့အတွက်လက္ခဏာတွေရောဘာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
အများဆုံးဖြစ်တော့အဲ့ဒီသူရောငယ်လေးဖြစ်ရမှာမျက်စိနဲ့စိုက်ငြင်းငြင်းကြလာကြရပါဘူးမျက်စိကိုစစ်ကြည့်ရတော့ပေါ့စီးဆိုတာကြောက်ခဲ့အလုကဘာလို့လဲဆိုတော့ခန္ဓာကိုယ်အတွက်အသုံးကျမြင်ရက်မျက်စိကိုပြန်သိမ်းထားပြီးတော့အသုံးကျတဲ့ရက်မျက်စိကိုခန္ဓာကိုယ်အတွက်ဆွတ်မပြရတာအဲ့ဒီမှာခန္ဓာကိုယ်အတွက်အသုံးကျပြီးတော့ကျန်သိချင်တဲ့တက်မစီရတော့အသားကြပေါ့ပရိုတင်းကြပြီပေါ့အထူးသဖြင့်အယ်ဂျူမင်းကိုခေါ်တဲ့အသားကြပြီပေါ့အဲဒီတက်တဲ့ကျောက်စားများလို့ချင်းကစီးရအောင်ဆုံးမရှိဘူးတွေးရနေကြပြီးစီးချတာချင်းမအီးပြန်ပြီးဆုတ်ယူပြီးတော့ကျောက်စားခန္ဓာကိုယ်တက်ပြီးနေတုံးနေအဲပထမဆုံးခဏတော့အဲဒီတွေးထဲမှာအသားစားအယ်ဂျူမင်းကြီးဆောက်ပြီးပါလာတာကိုစာကြည့်တွေ့ရတယ်ပေါ့စာကြည့်တွေ့ရတယ်ဆိုတော့အဲ့ဒါကျွန်တော်ဒီချတိချန်ကိုစီးချင်ပါအဲ့တော့စီးကြည့်ဒီမှာရအနေနဲ့၆လတခါတော့ဒါစစ်ကြည့်နေလို့လို့ပေါ့အဲ့တော့တွေးထဲမှာရှိထဲမှာအဂျူမင်းလေးကြီးဆိုတော့အနုစိတ်ပုံမှာကစပြီးပေါင်းဝင်လာပြီဆိုရင်ဒီကကြောက်ကြရောကစဖြစ်နေပြီလို့အစောဆုံးပြီးတဲ့လက္ခဏာပေါ့ဒီချိန်မှာကျွန်တော်ဒီချာကိုကူပါမှာဒီချာချင်းရောက်ကိုကျင်အဲ့အနုစိတ်ပုံမှာကပေါင်းဝင်နေပြီးတော့ကြီးမားတဲ့ပုံမှာကပေါ့မခိုးအဂျူမင်းကြီးရမဖြစ်အောင်ကျွန်တော်တားဆလို့ရတယ်အဲ့ဒီတွေးရှိထဲမှာအနုစိတ်ပုံမှာကနေပြီးတော့ကိုကြီးကြပြီးအကျိုးအများကြီးပါလာပြီးဆိုတော့မျက်စိနဲ့မြင်တော့တဲ့ပုံမှန်တည်းဒီထဲမှာကိုကြီးကြပြီးအသားတက်ပြီးပေါင်းလာခြင်းနဲ့နောက်တစ်ချက်ကျရင်တော့တက်ကလုံးဝထိခိုက်ပျက်စီးတဲ့ကြောင့်ပြီးတော့ကျောက်ကရလုံးလုံးကကျသွားတယ်အဲ့ဒါကြတဲ့အခါကျတော့မိနေဖြေတယ်ပေါ့မိနေဖြေကြမှာတော့ဒီအဲ့ဒါကျတော့ကျွန်တော်နာတာချီရောက်မှာဖြစ်တယ်နာတာချီကျောက်ကပျက်စီးတာကြောင့်စီကီဒီပေါ့ chronic kidney disease chronic renal failure နာတာချီကျောက်ကယောဂနာတာချီကျောက်ကလုံးချင်းယောဂအားလုံးဒါကတော့တခွေရနေရှိနေရတ
ော့ဟုတ်ကဲ့ဆရာကြီးလူမမအနေနဲ့ရောဆရာကြီးဒီတိတာတဲ့ဘယ်လိုလက္ခဏာတွေကိုသူခန္ဓာကိုယ်ပေါ်မှာသတိထားမိနိုင်လဲ
လူမမအနေနဲ့ကတော့ microinjury stage မှာကျွန်တော်ဗန်လက္ခဏာမှာကျွန်တော်မသိနိုင်ဘူး microinjury ဆိုတဲ့အချိန်တိကျမြင်လာအောင်ကြီးကမှာအသားတက်တွေပါနေပြီဆိုတော့ခန္ဓာကိုယ်ထဲမှာအသားတက်တွေချုံရင်ကြီးကမှာအသားတက်တွေပါလာတဲ့အတွက်ကျွန်တော်အသားတက်တွေနေရတော့အဲ့ဒါဆိုလို့ရှိရင်ခန္ဓာကိုယ်ကစရင်ဖောရရောင်းလိုက်တာရှိတဲ့စာပေါ်တယ်ပေါ့မနေ့ကမကျင်ရတာအဲငလုံးပတ်ဝန်းကျင်မှာရောင်းနေတာဒီပေါ်တယ်စားတယ်ပေါ့အဲ့ဒါကြည့်တော့မှာနောက်တစ်ချက်ကျောက်ကအလုံးမတော့တဲ့ chronic renal failure လို့ပြောတဲ့ဆင်းရောက်သွားပြီဆိုရင်တော့ခန္ဓာကိုယ်ထဲမှာမရှိပြမရှိခိုက်တဲ့အနေကြီးတွေပေါ့ယူရီးယားတို့ခရီးဒီအဲ့ဒါတွေကတော့ခန္ဓာကိုယ်ကြီးရောစီးရောထုံထုံကနေတော့တော့သူတွေမှာပုံပါတယ်အဲ့ဒါဆိုတော့သူရှိရတဲ့ယူရီးယားတို့ခရီးဒီကတော့ဆက်ပြီးတက်လာတယ်အခုရသူကလည်းအဲ့အမြင့်ကြီးကြီးကြောင့်တွေ့ရမှတတ်တော့ဘူးနားလည်အောင်ပြောရတော့ပြရမှတတ်တယ်သူကဒီလိုမကောင်းဘူးသူ့ရဲ့အန္တရာယ်စားညက်တော့ခင်နေမှရှိဘူးနောက်တွေ့ရတဲ့လူကဖြစ်လာမှာဆိုရှယ်လိစင်ပေါ်ပေါ့ရောရတော့တန်းနေစဉ်းစားနေတဲ့ခင်ရတာပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ထားတဲ့ကျမရေကဏ္ဍကိုကြားခဲ့ရတာပါရှင်။သောတာရှင်များရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့အပတ်စဉ်တင်ဆက်နေကြကဏ္ဍတစ်ခုကိုတင်ဆက်ပေးပါဦးမယ်။ BNI Wine တို့တာရီတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာကိုအခုတော့နားဆင်နိုင်ပါပြီရှင်။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စပ်တစ်လျှောက်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတဲ့တဘာဝဘေးဒဏ်သင့်ပြည်သူတွေအတွက်ကုညီရေးပစ္စည်းနဲ့ရန်မုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်သာမှုရှိဖို့ချင်းအမျိုးသမီးအဖွဲ့ကချင်းပြည်နယ်အစိုးရကိုတောင်းဆိုခဲ့တယ်ဆိုတာနဲ့ငြိမ်းချမ်းရေးကော်မရှင် PC နဲ့တိုင်းသာလက်နက်ကိုင်လေးဖွဲ့တို့အလို့သဘောတည်ဆုံခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံချင်းပြည်နယ်ပလဝမြို့နယ်နဲ့ထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာနိုဝင်ဘာလဒုတိယအပတ်ကရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်တိုက်ပွဲတွေဟာဒီလ23ရက်25ရက်နဲ့26ရက်နေ့တွေမှာပလဝမြို့နယ်ကလတန်မြစ်နယ်ပီချောင်းအကြားမှာရှိတဲ့နတ်ချောင်းဝကြီးရွာကြည်တောင်ကြီးရွာရွှေလိပ်ဝကြီးရွာနဲ့ဇီးတောင်ကြီးရွာတွေနီးမှာဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်း M အခြေစိုက်ခမရ303တိုက်ရင်ကအနည်းဆုံး20ခန့်ကြဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ရခိုင်တပ်မတော်ဘက်ကလည်းတဦးကြဆုံးပြီးဒဏ်ရာရသူတချို့ရှိတယ်လို့ရခိုင်တပ်မတော်တင်းကထုတ်ပြန်ထားပေမဲ့မြန်မာတပ်မတော်ဘက်ကတော့တစုံတရာတင်းထုတ်ပြန်တာမရှိခဲ့ပါဘူးလက်ရှိအချိန်တိုက်ပွဲဖြစ်ပွားခဲ့တဲ့ပီချောင်းတလျှောက်မှာမြန်မာစစ်တပ်ကတိုက်ရင်10ရင်းခန့်လှုပ်ရှားနေတယ်လို့နောက်ထပ်အင်အားဖြည့်တာတွေလည်းရှိနေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနိုင်တယ်လို့လည်းAA ဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။2015ခုနှစ်သဘာဝဘေးဒဏ်သိပ်ပြည်သူတွေအတွက်ပေးအပ်ခဲ့တဲ့ကူညီထောက်ပံ့ရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲတဲ့နေရာမှာပို့လင်းမြင်သာမှုရှိဖို့သဘာဝဘေးအန္တရာယ်ကြောင့်ပြောင်းကျွေးခဲ့ကြရတဲ့ဟာခါတာမျိုးရမီဖွဲ့ကချင်းပြည်နယ်ဆိုရကိုစောင်းဆူလိုက်ပါတယ်။နိုဝင်ဘာ18ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်စောင်းဆူခဲ့တာပါ။သဘာဝဘေးသိပ်ပြည်သူတွေအတွက်ဂျန်ရှိနေသေးတဲ့စက်သိန်း6000ကျော်ကိုချင်းပြည်နယ်ဆိုရဖွဲ့အထွေထွေအုပ်ချုပ်ရေးမှုယုံကနေစီမံခန့်ခွဲမှုအပေါ်ပိုလင်းမြင်သာမှုရှိဖို့နဲ့အခုသူတို့ပြောင်းရွှေ့နေထိုင်ကြတဲ့ဟာကားမျိုးဟာကားတာရက်ွက်လမ်းပြပြင်းရေးအတွက်အသုံးပြုဖို့စောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်သဘာဝဘေးတိပ်ပြည်သူတွေအတွက်လှူဒါန်းထားတဲ့သောက်ပွားရေးပစ္စည်းတွေကိုဝန်ကြီးတွေနဲ့လက်ခီးသွားလက်ဆောင်ဖြင့်ယူဆောင်တာဟာမှန်ကန်တဲ့လို့ရမဟုတ်ကြောင်းစံစားစားနဲ့သောက်ပွားပစ္စည်းတွေသမိုင်းရမလွန်ခင်ဘေးတိမ်သူတွေနဲ့တခြားမျိုးနယ်တွေကိုပြန်လည်မျှဝေပေးဖို့အမျိုးသမီးဖွဲ့ကစောင်းဆိုထားပါတယ်။
လူရင်9000ကျော်ခိုလုံနေတဲ့ကရင်ပြည်နယ်မြိုင်ကြီးငူစစ်ဘေးရှောင်စခန်းမှာအခုတလောအတွင်းဝက်တက်ရောဂါကြောင့်တလမှာလူအယောက်30ကျော်ဝက်တက်ရောဂါကူးစက်မှုတွေဖြစ်ပွားနေပါတယ်။ဝက်တက်ရောဂါကူးစက်ခံနေရတဲ့စစ်ရှောင်အများစုဟာကကွယ်ဆေးထွန်းနှံထားခြင်းမရှိတဲ့ကလေးတငယ်တွေအပါအဝင်အသက်40ကျော်လူကြီးတွေလည်းဖြစ်ပွားနေပါတယ်။ကူးစက်ခံရတဲ့စစ်ဘေးရှောင်တွေကိုကူတနိုင်ဖို့အတွက်လက်ရှိအချိန်မှာဈေးဝါးတွေကုန်တလောက်နီးပါးရှိနေပြီလို့လည်းအဲ့ဒီစစ်ရှောင်စခန်းကကျန်းမာရေးတာဝန်ယူထားတဲ့ဆရာနော်သစင်ကပြောပါရယ်မြန်ကြီးငူစစ်ရှောင်စခန်းဖွင့်လှစ်ပြီးနှစ်ကျော်အတွင်းမှာအခုနှစ်ထဲမှာပထမဆုံးအကြိမ်ဝက်သက်ရောဂါဖြစ်ပွားလာတာလည်းဖြစ်ပါရယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေစစ်ရေးသိမ်းမာလာတဲ့အနေအထားကနေရွာသားတွေဖမ်းဆီးခုဆောင်သွားခြင်းခံရပါရယ်နိုဝင်ဘာလ20ရက်နေ့ကလာရှုမြို့နယ်ဤနန်းကျေးရွာအုပ်စုလူပြိုကောင်းဆောင်ဆိုင်းမောင်ကိုလက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။စစ်ဆေးမေးမြန်းဖို့ခေါ်ဆောင်သွားမှာဖြစ်ကြောင်းနဲ့ပြန်လွှတ်ပေးမှာဖြစ်ကြောင်းပြောဆိုပြီးနေအိမ်ကနေခေါ်ဆောင်သွားတာလို့ဤနန်းဒေသခံလူပြိုဖွဲ့ဝင်တို့ကပြောပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေရဲ့လက်ချက်လို့ဆိုကြပေမဲ့လည်းဒီကြောင်းနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဘက်ကအတိပြုချက်တော့မရသေးပါဘူး။ဤနိုင်အုပ်စုမှာအစိုးရသားမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNL နဲ့ SFPP SSC ပူးပေါင်းတပ်ဖွဲ့ဖြင့် RCS SSC လည်းလှုပ်ရှားနေပါတယ
်။ကချင်ပြည်နယ်ဖက်ကတ်မြို့နယ်ရှိကြောက်စိန်ကုမ္ပဏီလုပ်ကွက်တစ်ခုမှာရေမစေးကြောက်ရှာဖွေသူတွေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေအကြားပဋိပက္ခဖြစ်ပွားခဲ့လို့ရေမစေးကြောက်ရှာဖွေသူတဦးတနတ်တိမှန်တည်ဆုံးခဲ့တယ်လို့ဖက်ကတ်မြို့နယ်ကပြည်သူ့လူတော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ကဖက်ကတ်မြို့နယ်နမောကြီးရွာအုပ်စုကြောက်စိမ့်တရွက်ကုမ္ပဏီထဲမှာရေမစေးကြောက်ရှာဖွေသူတွေကိုလုတ်ကွက်ထဲကပြန်ထွက်ခိုင်းရမှာအချင်းများရန်ဖြစ်ကြပြီးဖြစ်ပွားခဲ့တာဖြစ်တယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ကရေမစေးသမားတဦးကိုတနတ်နဲ့ပြစ်လို့တေဆုံသွားတာကြောင့်ယာနဲ့ချီတဲ့ရေမစေးသမားတွေကရဲကားနှစ်စီးကိုဖျက်ဆီးခဲ့တယ်လို့ကြောက်စိမ့်တရွက်ကုမ္ပဏီပိုင်အဆောက်အဦကိုလည်းမိရှုဖျက်ဆီးခဲ့ကြတယ်လို့ဦးတင်စိုးကပြောပါတယ်။ ဖက်ကန်ဒေတာကြောက်စိမ့်လုတ်ကွက်တွေအတွင်ရေမစေးသမားတွေနဲ့လုံခြုံရေးရက်တပ်ဖွဲ့တွေမကြာခဏခက်ရန်ဖြစ်ပွားတာအချင်းများတာပြက်ခတ်ဖန်းစည်းတာရိုက်နှက်တာတွေဖြစ်ပွားလက်ရှိပြီးထိရောက်စွာအရေးယူမှုတွေမရှိဘူးလို့ဖက်ကန်ဒေတာခန်တွေကပြောပါတယ်
အရာဖက်ဖွဲ့စည်းတွေရဲ့ငင်းချမ်းရေးဖူရန်ကျူမုံပြင်းနယ်မြို့နယ်စစ်မူဝါဒအကြံပြုစာရန်ဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုနိုဝင်ဘာ17ရက်နေ့ကရေးမြို့မှာကျင်းပပြုစည်းခဲ့ပါတယ်မုံပြင်းနယ်ဆယ်မြို့နယ်ကဒေသခံတွေရဲ့သဘောထားတွေပြည်ပဆုံဆုံပုံမှန်ရရှိအောင်မြို့နယ်လိုက် workshop လုပ်ပြီးရင်ပြည်နယ်စစ်ဖူရန်ကိုလှုပ်ဆောင်သွားမယ်လို့ငင်းချမ်းရေးဖူရန်ကော်မတီဖွဲ့ခေါင်းဆောင်မင်းအောင်မွန်ကပြောပါတယ်23ရာစုပင်လုံညီလာခံရဲ့ framework တိုင်းအကြောင်းအရာလိုက်နိုင်ငံရေးဆွေးနွေးပွဲကဏ္ဍဟာ CSO တွေမှာလည်းတာဝန်ရှိသလိုညီညာရေးဖြစ်စဉ်တစ်ခုလုံးအစဉ်ပြေချုံးမွေးစွာအောင်မြင်နိုင်ရေးအတွက်စုံပြထက်ချနေတဲ့ပုံကူတွေအနေနဲ့လည်းသဘောထားကြီးစေလို့ကြောင်းကိုလည်းတိုက်တွန်းထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်အမျိုးသားတိုးတက်ရေးပါတီ KNPP တို့နဲ့ညီညာရေးကော်မရှင် PC တို့နိုဝင်ဘာလ16 17 18ရက်နေ့တွေမှာထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုအခြေအနေကိုတော့အမိကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
လို့သဘောတွေ့ဆုံဆွေးနွေးပွဲလို့ဆိုပေမဲ့လည်းတိုင်းသားတော်လှန်ရေးအင်အားစုတင်တဲ့အစိုးရအတမတော်တို့ကြားတိစုပ်မှုတွေအတွက်ပိုးပိုးလွန်းလွန်းဆွေးနွေးနိုင်ခဲ့တဲ့အတွက်ကောင်းမွန်တဲ့ဆွေးနွေးပွဲတွေလို့နိုင်ငံတော်သမ္မတကယုံကပြောရေးဆိုခွင့်ရှိသူဦးစော်သေးကပြောပါရယ
်ဒီနေ့ဆွေးနွေးပွဲကတော့လို့သဘောပေါ့နော်လို့သဘောဆိုတော့ကျွန်တော်တို့ကလက်ဖက်အာဂျင်နာပဲကြုံမထားဘူးကြုံမထားဘူးလက်ရှိအစိုးရနဲ့တမတော်နဲ့ဂျာအစီအစီအစနဲ့ဂျာထဲမှာဖြစ်နေတဲ့အငင်းပွားမှုတွေပေါ့ကျွန်တော်ပုံမှန်လည်းဆွေးနွေးတယ်နောက်တစ်ခါဒီမှာပဲကျွန်တော်တို့ Ukraine နဲ့တွေ့ခဲ့တဲ့ဟာတွေမှာကျွန်တော်တို့အကောင့်တွေမပေါ်နိုင်ခဲ့တာတွေရှိတယ်ပေါ့နော်အဲ့ပေါ်မှာကျွန်တော်တို့အကြည့်လည်းဆွေးနွေးတယ်ဆွေးနွေးပြီးတော့နောက်ဒီအငင်းပွားမှုတွေကြည်လည်ပြီးတော့ပေါ့နော်ကျွန်တော်တို့တကယ် NC လမ်းကြောင်းတိုင်းခင်ခင်ပါမှာဆက်ပြီးတော့လူမျိုးပဲနားလည်မှုရှိရှိသွားနိုင်ဖို့ဘယ်လိုဆက်သွားမလဲဆိုတော့နီလန်နေနှစ်ဖက်ပုံမှန်လည်းဆွေးနွေးတယ်ဟော
တွေ့ဆုံဆွေးနွေးမှုတွေဆက်မှလှုပ်ဆောင်သွားမှာဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ကြားမကြည်လည်တဲ့ကိစ္စရပ်တွေအငင်းပွားမှုတွေနဲ့ NC လမ်းကြောင်းကနေတစ်စက်ငင်းချမ်းရေးလုပ်ငန်းစဉ်လမ်းကြောင်းပေါ်ပြန်လည်ရရှိဖို့အတွက်သဘောတူညီချက်တွေရရှိခဲ့တယ်လို့ဆိုကြပါတယ်ငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံမှုမှာ RCSF ဘက်ကပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်ပြောပြတာကတော့
ဒီလိုပါလေတိစုံတဲ့အပိုင်းလေးကလူဟိုကြော်ဖြတ်နေတယ်အားလုံးအစီအစဉ်တွေနီလန်းနေကျွန်တော်ဆွေးနွေးခဲ့ကြပါတယ
်ကရင်မျိုးရာစီယုံ KNU နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSF တို့ကလည်းရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေမှာတရားဝင်ပုံစံမျိုးမဟုတ်ပဲအလို့သဘောတက်ရောက်သွားမယ်ဆိုတာမျိုးထုတ်ပြန်ခဲ့ပြီးနောက်အခုလိုအလို့သဘောတွေ့ဆုံမှုတွေဖြစ်လာခဲ့တာပါကရင်မျိုးရာစီယုံ KNU ထွေထွေတွေ့မှုပြုလို့စောတတ်မှုကတော့
ကျွန်တော်တို့ NC လမ်းကြောင်းက NC လက်မှတ်ထိုးထားတဲ့ခြေမျိုးဘက်ကတော့အသင့်တော်ဆုံးလမ်းကြောင်းတစ်ခုနေဖြစ်ပြီးတော့ကျွန်တော်ဒီအခြေခံကနေဒီဇိုင်းမမဆက်သွားမယ်ဆက်သွားတဲ့နေရာမှာ NC လမ်းကြောင်းဒီမှန်ကန်ပြီးတော့တရားမျှတတဲ့လမ်းကြောင်းဖြစ်အောင်တော့ကျွန်တော်စူးစမ်းပါမယ်
ညချင်းရေးဆွေးနွေးပွဲတွေမှာ NC ပြင်ပအကြောင်းအရာတွေဖြစ်တဲ့ကိုပိုင်ပြတန်းခွင့်ပြည်ထောင်စုကနေခွဲမထွက်ရတခုတီတော့တတ်မတော်စာရှိရေးကိစ္စတွေကိုအစိုးရဘက်ကဆက်သွင်းဆွေးနွေးလာခဲ့ပြီးနောက်ပိုင်းတိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းစဉ်နဲ့အစိုးရကြားတိစုပ်မှုတွေပေါ်ပေါက်လာခဲ့တာပါ။နိုဝင်ဘာ17ရက်နေ့ကတော့ KMPP, KIU နဲ့အလို့သဘောတွေ့ဆုံခဲ့ပြီးပြည်နယ်စစ်ပြည်ထောင်စုစစ်နှစ်ဖက်ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေကိုဆက်လက်ကောင်းတဲ့ဖော်နိုင်ရေးအောက်ခြေကခက်ခဲတွေကိုဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောဆိုသွားကြပါတယ်ခင်ဗျာ။
ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မျိုးမြို့နယ်ပြားတောင်ဒေသမှာဘီလက်မြေစက်ရုံတွေတိစောက်နေတဲ့အတွက်ကြောင့်ဒေသအတွင်းမှာမြေယာအငင်းပွားမှုပြဿနာတွေသဘာဝပတ်ဝန်းကျင်နဲ့တယံဇာတပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့ဒေသခံတွေနဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကထောက်ပြနေကြပါတယ်။မြင်းစနိုင်းကအခုလိုစူးစီးတင်ဆက်ထားပါတယ်။
ကြိုက်မြော်မျိုးနယ်ကဘီလက်မြေစက်ရုံတွေကြောင့်ပြတောင်ဒေသခံတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်ခက်ခဲတွေနဲ့ပတ်သက်ပြီးမွန်ပြည်လူခွေးရေးဖောင်ဒေးရှင်းကစီမံကိန်းတာဝန်ခံနိုင်ပြူဟာမွန်ကအခုလိုပြောပါတယ
်။၅မျိုးစိုက်တယ်ဒေသခံတွေပြောပြချက်ရတယ်နှစ်ပတ်လောက်ရောက်ပါဒီရေတော်တွေပြစ်ပြီးနေတယ်ကမ္ဘာပြူတွေပါတော့ပေါ့နော်နိဒုံရွာနဲ့ပွန်ကန်ရွာကကြက်တဲ့အဲ့ဒီပြူတွေရှေးအောင်ဘုံကြောင်းနေတယ်ပိုးတော့စိတ်ခိုင်းနေတယ်
ဒါအပြင်ကြောက်ထုတ်နေတဲ့ပြားတောင်တဝိုက်ကလဲရမြီတွေလည်းပျက်စီးမှုရှိနေပါတယ်။လက်ရှိလည်ပတ်နေတဲ့မော်လမြိုင်ပြည်လက်မြေစက်ရုံနဲ့ဒီဆောက်ဖို့ပြင်ဆင်နေတဲ့ပြည်လက်မြေစက်ရုံတွေဟာကြောင်မီသွေးတပ်အားသုံးပြီးလဲပတ်နေတဲ့အတွက်တဘာဝပတ်ဝန်းကျင်တိခိုက်မှုအန္တရာယ်နဲ့ကြုံတွေ့လာမှာကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။ ပြည်လမ်းမြေစက်ယုံစီမံကိန်းတွေကြောင့်ဒေသခံတွေပေါ်ဘလို့အကျိုးသက်ရောက်မှုရှိနေတယ်လဲဆိုတာပြည်တော်ဒေသခံတူဖြစ်တဲ့နိုင်ထွန်းကြီးကအခုလို့ပြောပါတယ
်တကယ်မို့ရနိုင်ငံသားဦးရသိမ်ပေါ်ကြီးကြီးကြီးပဲသိမှုကြီးအထမ်းမြေချောတချို့သွားလာတဲ့ခံမှာမကြီးလောက်စားရတယ်တကယ်သူတို့တချို့လူဆိုရင်ပိုက်ချထားတယ်ပိုက်ကိုတိုက်တာလို့ပါတော့အဲ့ဒါတကယ်ကတော့ပြဿနာတွေဖြစ်တယ်ပြန်ရောကြီးရမှုကိစ္စအချင်းချင်းသွားရတယ်တလောကတော့မှအဲ့ဒီသိမ်ပေါ်ကြီးကြောင့်မကွန်ငန်းကကြီးတယောက်ဒီမှောက်ပြီးတော့ပြန်ကောင်းလို့သိမ်မသိတော့နောက်ဒီတလောကပဲဒီကြိုက်မျိုးကလည်းတယောက်တော့အဲ့ဒီမော်နေညီပြီးတော့တန်ကြီးနဲ့ဆက်ဆောင်တဲ့ဖိုင်နစီလို့
ပြတောင်ဒေတာမှာပြည်လက်မြေစက်ယုံ၃ယုံအကောင့်ထဲပေါ်ဖို့ရထားပါတယ်လက်ရှိမှာမော်လမြိုင်ပြည်လက်မြေစက်ယုံ MCL ကတော့တနေ့ပြည်လက်မြေတန်ချိန်9000ထုတ်လုပ်လဲပါနေပါတယ်တနေ့ပြည်လက်မြေတန်ချိန်9000ထုတ်လုပ်မဲ့ဂျွန်ကော်မဏီကလည်းစက်ယုံတိစောင့်နေဆဲဖြစ်ပြီးဈေးကဘာကော်မဏီကနေမြန်မာကိုရီးယားစီးမံအမည်နဲ့ပြည်လက်မြေစက်ယုံတိစောင့်ဖို့ဆောင်ရွက်နေပါတယ်ပြည်လက်မြေစက်ယုံကော်မဏီနဲ့ဒေသခံတွေအကြားမှာမြေယာငင်းပွားမှုပြဿနာတွေလည်းယနေ့တိုင်းဖြစ်ပွားနေဆဲလို့လည်းဒေသခံနဲ့မွန်ပြည်လူခွေးရေးဖောင်ဒေးရှင်းကထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့နှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်။ကျင်းပြင်းတဲ့အတွင်းတဘာဝဘေးဒဏ်တင်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်နာမှုရှိဖို့ဟာခါဒါအမျိုးသမီးအဖွဲ့ကကျင်းပြင်းတဲ့အစိုးရကိုတောင်းဆိုလိုက်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့သောတာရှင်တွေအနေနဲ့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်စာတိုက်တင်တာမှ855ပို့စာတိုက်ကြီးရန်ကုန်မြို့လို့လိမ့်မှုပြီးတော့ရေးသားပေးဖို့နိုင်တယ်လို့ burmese@voanews.com ကိုလည်း email ရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုကြောအောင်လင်းကပြောပြပေးပါဦ
း။အမေရိကန်နိုင်ငံအတွင်းခေလွန်ခွင့်ရှောက်ထားမှုနဲ့ပတ်သက်ပြီးတော့သမ္မတ်ထရမ့်ကတင်းကျပ်တဲ့အမိန့်ထုတ်ပြန်တာနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုခရင်တရားသူကြီးကကန့်ကွက်ခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတ်ထရမ့်ကဒါဟာသမ္မတ်ဟောင်းဘာရက်အိုဘားမားရဲ့တရားသူကြီးပဲလို့ဝေဖန်တာနဲ့ပတ်သက်လို့တင်ကတော့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတရားရေးစနစ်ဟာလွတ်လပ်တဲ့ဖွဲ့စည်းဖြစ်ပြီးတရားသူကြီးတူကိုသမ္မတ်အနေနဲ့အခုလိုမျိုးဝေဖန်တင်မှုလို့ပြောခဲ့ပါတယ်။တင်ကတော့တရားသူကြီးချုပ်တူအနေနဲ့အခုလိုတုံ့ပြန်တာကရှားပါတဲ့လောက်ရဖြစ်ပါတယ်။အမေရိကန်မှာသမ္မတ်ဘသူရဲ့တရားသူကြီးဆိုပြီးတော့မရှိဘူးလို့သူကဆိုပါတယ်။လက်တင်အမေရိကနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်တော်စုတွေကိုဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်ထားမဲ့လူတွေကိုအမေရိကန်စိုးရအနေနဲ့မဟန့်တားနိုင်ဘူးဆိုလို့ရှိရင်တရက်ကိုဒေါ်လာ 1.6 ဘီလီယံဘူကုန်သွယ်မှုရှိနေတဲ့အမေရိကန်မက္ကဆီကိုနေဆက်ကိုပိတ်ပစ်မယ်လို့သမ္မတ်ထရမ့်ကအမေရိကန်ကပဲချိန်ချောက်ပြောဆိုလိုက်ပါတယ်ဒီလိုတရားမဝင်ရောက်လာနိုင်ခြေရှိတဲ့သူတွေကိုဟန့်တားရေးမက္ကဆီကိုနေဆက်ကိုဆဲလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းလိုအပ်ရင်လက်နက်သုံးခွင့်ပြုထားတယ်ဆိုတဲ့ကာကွယ်ရေးဝန်ကြီးရဲ့ပြောဆိုချက်ကိုသမ္မတ်ကအတည်ပြုပြီးတော့ပြောခဲ့ပါတယ်နေရဆွန်ခွာထွက်ပြေးကြရတဲ့ရိုညာတွေမြန်မာနိုင်ငံကိုပြန်ပို့ရေးမှာယုံကြည်စိတ်ချရတဲ့နေရပြန်ရေးအစီအစဉ်ဖြစ်ဖို့သူတို့ကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အာမခံချက်တွေမဖြစ်မနေပါဝင်ဖို့လိုတယ်လို့မလေးရှားဆိုးကယုံကြည်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကနေပြောဆိုခဲ့ပါတယ်ရိုညာတွေအတွက်သူတို့ရဲ့လူခွင့်နဲ့အခြေခံလွတ်လပ်ခွင့်တွေကိုကောက်ကွယ်ပေးဖို့ဆိုလို့ရှိရင်နိုင်ငံသားဖြစ်ခွင့်ကိစ္စကသာတည်ကြအောင်လုပ်ပေးနိုင်တယ်လို့လည်းဆိုပါတယ်အိန္ဒိယနိုင်ငံကလူနည်းစုစိတ်ဘာသာဝင်အနေနဲ့ပါကစ္စတန်နိုင်ငံအတွင်းတမိုင်းဝင်စိတ်ကြောင်းတော်ကိုလဲပတ်လာနိုင်အောင်နေဆက်ဂိတ်တစ်ခုဖွင့်လှစ်ရေးအိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားသဘောတူညီခဲ့ကြပါတယ်
။တရင်အချင်းချက်ကိုကိုကြောင်းလင်းကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမှအင်ဂျင်နီဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Terrace Smith ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကို line to meter 19.25 နဲ့ည9နာရီ10နာရီအစီအစဉ်တွေကိုတော့ line to meter 19.25 30နဲ့ line meter 190တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.